Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VO American တာရဲ့2019ခုနှစ် January လ12ရက်ကြာသပတေးနေ့ည9:00ကနေ 10:00 အစီအစဉ်တွေကိုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50 line meter 190တို့ကနေဖန်ယူနိုင်တယ်လို့ Facebook စာမျက်နှာကနေပြီးတော့လည်းတပြေးညီဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ယူပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါနိုဝင်ဘာလသမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေမှာလက်ခံပြောဆိုပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်ဟာဒီကနေ့နိုင်ငံသားတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပါတယ်မလေးရှားမှာမြန်မာလူသမားတွေအသက်ခံရတဲ့အမှုနဲ့ဆက်ဆက်ပြီးမလေးရှားရဲတပ်ဖွဲ့ကနောက်ထပ်ဖမ်းဆီးစစ်ဆေးတာတွေလုပ်နေပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေကမြန်မာဘက်ကဝင်လာသူတွေကိုပြန်ခေါ်ဖို့ပြောခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့တခုခုကိုသဘောမတူခင်မှာเนาะဒီကဏ္ဍတွေကအမှန်ကန်မှုရှိမရှိအကုန်သူချစီစစ်ပြီးမှပဲเนาะကျွန်တော်တို့เนี่ย
မှတ်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါကချင်ပြည်နယ်တွေကအစိုးရနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြားကတိုက်ပွဲကြောင့်စစ်ဘေးရှောင်တွေဘေးကင်းရေးတောင်းဆိုမှုတနင်္သာရီတိုင်းထဲမှာတော့အပြစ်ရထားတဲ့ကရင်လက်နက်ကိုင်ဖွဲ့နဲ့အပြစ်မရက်သေးတဲ့မွန်ပြည်သစ်ပါတီကြားကတိုက်ပွဲတွေတခါပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းရဲ့နဲ့တားဖြစ်သူပေါ်မှာအသက်ပြေပြတ်အောင်ရေးသားမှုနဲ့သူရိယနေဝင်ချာနယ်ကိုတရားစွဲဆိုထားတာအမေရိကန်အစိုးရတင်မှာနိုင်ငံခြားရေးဝန်ကြီးအဖြစ်ရထားခံရသူရဲ့တောင်တရုတ်ပင်လယ်အရေးဘလို့သဘောထားရှိသလဲဆိုတာတွေကိုနားဆင်ကြရမှာပါဒီလိုစီစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်နိုဝင်ဘာလသမ္မတယူကော့ဘဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာယူကော့ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေမှာလက်ခံပြောဆိုပါတယ်ဒါပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ကိုသဘောကျတယ်ဆိုရင်အဲ့ဒါကိုနစ်နာချက်တစ်ခုအဖြစ်မယူဘဲအားသာချက်တစ်ခုအဖြစ်သတ်မှတ်တယ်လို့ထရမ့်ကပြောပါတယ်။6လနီးပါးအတွင်းနယူးယောက်မှာပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတရွေးကောက်ပွဲမှာပူတင်ကဟီလာရီကလင်တန်ထက်သူ့ကိုထောက်ခံတယ်ဆိုရင်တောင်မှကမ္ဘာကြီးရာတွေမှာရုရှားကောင်းဆောင်နဲ့ဆက်ဆံရတဲ့အခါဟီလာရီထက်သူကပိုပြီးတင်းတင်းမာမာလှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားမှာဘယ်လိုကြီးနည်းမြို့နယ်မှုမျိုးမှမရှိဘူးလို့ထရမ့်ကဆိုပြီးရုရှားမှာဘာအပေးယူမှမရှိဘူး၊ဖြစ်လာနိုင်စရာလည်းမရှိဘူး၊ငွေချေးထားတာလည်းမရှိဘူးလို့ပြောပါတယ်။ယူကော့ဘွဲမှာအင်တာနက်ကနေဖောက်ဝင်ပြီးအချက်လက်တွေခိုးတဲ့ကိစ္စပူတင်ကညွှန်ကြားခဲ့တာလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကယုံကြည်ထားတဲ့အပေါ်မိရာမှာတော့သူအဲ့ဒီလိုမလုပ်ခဲ့သင့်ဘူးလို့ထရမ့်ကဖြေပါတယ်
။ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကိုနင့်နာစေမဲ့အချက်လက်တွေကိုရုရှားကစုဆောင်းခဲ့တယ်ဆိုတာကိုပြတဲ့အထောက်အထားကိုထောက်လှမ်းရေးအဖွဲ့တွေကဖန်တီးလုပ်ယူခဲ့တာမဟုတ်ဘူးဆိုတာကိုဒေါ်နယ်ထရမ့်ကိုပြောခဲ့တယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးဂျိမ်းစ်ကလပ်ပါကဗိုလ်ဒူးနေမှာပြောလိုက်ပါတယ်။ဒီထောက်ထားမခိုင်လွန်းတဲ့ဆွဆွဲချက်တွေကို CNN သတင်းဌာနကအင်္ဂါနေ့မှာစထုတ်လွှင့်ခဲ့တာဖြစ်ပြီးတော့နစ်နာစီမဲ့အချက်လက်အသေးစိတ်တွေကိုမပြောခဲ့ပါဘူး။ဒါပေမဲ့လည်းရုရှားဆိုရဟာထရမ့်ကိုနှစ်ပေါင်းများစွာမွေးထားခဲ့အထောက်ပံ့ပြုခဲ့ပံ့ပိုးကူညီခဲ့တယ်လို့ဆွဆွဲထားတဲ့အပြည့်စုံမှတ်တမ်းတစ်ခုကို BuzzFeed Online သတင်းဌာနကသူတို့ရဲ့ website မှာတင်ထားပါဗျ။အဲ့ဒီသတင်းဟာယုံကြည်လို့ရမရဆိုတာကိုထောက်လှမ်းရေးအတိုင်းအဝိုင်းကဆုံးဖြတ်ထားတာမရှိသေးဘူးလို့သူ့ရဲ့ထုတ်ပြန်ချက်မှာ Mr. Clapper ကပြောထားပါဗျ။ဒါပြင်အဲ့မှတ်တမ်းမီဒီယာကိုဖြန့်ချပေးခဲ့တာထောက်လှမ်းရေးသတင်းရင်းမြစ်တွေဖြစ်တယ်လို့လည်းသူမယုံကြည်တဲ့အကြောင်းကို Mr. Trump ကိုသူအလေးနဲ့ပြောခဲ့တာလို့ဆိုပါတယ်
။ကာကွယ်ရေးဝန်ကြီးဖြစ်ခန့်ဖို့ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အငြိမ်းစားဗိုလ်ချုပ်ကြီး James Mattis ကိုခန့်ထားနိုင်ဖို့ရာတတ်မှတ်ထားတဲ့အချက်နဲ့ကန့်ညီဖို့လိုအပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းရေးစဉ်းစားနေတဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီရှေ့မှာဗိုလ်ချုပ်ကြီး Mattis အခုအချိန်ပိုင်းအတွင်းစပြီးတော့ဂျာနာစစ်ဆေးပွဲရှိလုပ်နေပါပြီ။ကော်ဒီကော်မတီကတော့သူ့ကိုအတီးပြူပေးမယ်လို့ခန့်မှန်းထားကြပါတယ်။ဗိုလ်ချုပ်ကြီးမက်တစ်စာကာကွယ်ဝန်ကြီးဖြစ်ခန့်ခံရမယ်နှစ်ပေါင်း90ကျော်အတွင်းပထမဆုံးစစ်ဖက်ဝန်တန်းဖြစ်လာဖို့ရှိပါတယ်။သူဟာကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကိုယ်ကဲမှုစစ်ဌာနချုပ်ရဲ့အကြီးအကဲဖြစ်အမေရိကန်မရိန်းတပ်ဖွဲ့မှတာဝန်ထမ်းဆောင်ပြီးတဲ့နောက်2013ခုနှစ်ကမှအငြိမ်းစားယူထားတာပါ။ဒါအပြင်အာဖဂန်နစ္စတန်စစ်ပွဲနဲ့အီရတ်စစ်ပွဲနှစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေကိုဦးဆောင်ခဲ့တဲ့အတွေ့အကြုံလည်းရှိထားသူပါ။စစ်တပ်အရာရှိတွေအနေနဲ့အငြိမ်းစားယူပြီး9နှစ်ကြာပြီးမှသာကာကွယ်ဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခွင့်ရှိတယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်။ဒါကြောင့်ဗိုလ်ချုပ်ကြီးမက်ဒစ်အတွက်ရည်ရွယ်ပြီးတကြိမ်တည်းသောချွင်းချက်အဖြစ်လွှတ်တော်ကဥပဒေပြဋ္ဌာန်းပေးရမှာပါ။ဒီကနေ့အတွက်နောက်ထပ်ကြားနာစစ်ဆေးခံရမယ့်သူကတော့ CIA အကြီးအကဲဖြစ် Mr. Trump ရွေးထားတဲ့ Republican အောက်လွှတ်တော်အမတ် Mike Pompeo ဖြစ်ပါတယ်။သူကတော့ထောက်လှမ်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီရှေ့မှာကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလအစောပိုင်းကလုတ်တဲ့ပူးတွဲစစ်စင်ရေးတစ်ခုအတွင်းမှာဝန်ထမ်းပေါ်ရာဖြစ်ရတဲ့ခုအနေနဲ့အာဖဂန်အရသာ33ဦးသေဆုံးပြီးတော့29ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်ဘက်ကဒီကနေ့မှပြောလိုက်ပါတယ်။အဲ့ဒီဖြစ်ရအပေါ်စုံစမ်းစစ်ဆင်မှုအသေးစိတ်တွေကိုထုတ်ပြန်တဲ့နေရာမှာအဲ့လိုပြောထားတာပါ။မတိမငြိမ်ဖြစ်နေတဲ့ Gundus ပြည်နယ်ကဘော့စ်ဂျေးရွာမှာတိုက်ခိုက်မှုအတွင်းဒါဇင်ပေါင်းများစွာသောအိမ်တွေလုံးဝပျက်စီးသွားတယ်လို့ဒေသခံတွေနဲ့တာလီဘန်လက်နက်ကိုင်တွေကပြောပါတယ်။ Gundus ပြည်နယ်ရဲ့မြို့တော်ကိုတိုက်ခိုက်သိမ်းပိုက်ဖို့ကြံစီနေတဲ့တာလီဘန်ခေါင်းဆောင်တွေကိုဖမ်းဖို့အဲ့ဒီပူးတွဲစစ်ဆေးရေးကိုလုပ်ခဲ့တာလို့အာဖဂန်နဲ့အမေရိကန်စစ်ဘက်တောင်းချီသူတွေကပြောပါတယ်။ရဲသားအိမ်တွေကိုကာကွယ်ယူပြီးပစ်ခတ်နေတဲ့တာလီဘန်တွေကိုမိမိတပ်ဖွဲ့ဝင်တွေနဲ့အာဖဂန်တပ်ဖွဲ့တွေကိုကာကွယ်ရေးကိုယ့်ကိုယ်ခုခံကာကွယ်တဲ့အနေနဲ့အမေရိကန်တပ်တွေကပြန်ပစ်ခဲ့ရတယ်လို့အမေရိကန်စစ်ဘက်ကဒီကနေ့မှပြောလိုက်ပါတယ်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေဂျာတာပရိညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရထူးကိုယ်စားလှယ်မစ္စရန်ဟီလီယာဒီကနေ့မှာတော့ရန်ကုန်မြို့မှာနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပါတယ်။ညနေပိုင်းမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံပါတယ်။မနေ့ကတော့ကြာနေမှာတော့မြန်မာနိုင်ငံလူ့ခွင့်ရကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါအပြင်မကြာခင်ရပိုင်းတွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလည်းတွားရောက်ဖို့အစီအစဉ်ထားပါတယ်။ဒီလရှိရနေ့ညကမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာကိုရည်နေကတော့ကချင်ပြည်နယ်ကိုသွားပါတယ်။အဲဒီခီးစဉ်တွင်ပြည်တော်စုအစိုးရဘက်ကရောပြည်နယ်အစိုးရဘက်ကပါသူ့အပေါ်ပူပေါင်းဆောင်ရွက်မှုမရှိဘူးလို့မစ္စရန်ဟီလီက VOA ကိုပြောခဲ့ပါတယ်။အထူးသဖြင့်တော့သူသွားဖို့စီစဉ်ထားတဲ့ဖားကန့်နဲ့လိုင်ဇာဒေတာတွေကိုသွားခွင့်မရတော့မရတာကြောင့်ပါ။အစိုးရဘက်ကတော့လုံခြုံရေးကြောင့်သွားဖို့မဖြစ်နိုင်ခဲ့တာလို့တုံ့ပြန်ပါတယ်။ကချင်ပြည်ခီးစဉ်အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုပါတယ်။ဇန်နဝါရီလ20ရက်နေ့အထိ12ရက်ကြာအခုခီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်မထွက်ခင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ခီးစဉ်မတိုင်ခင်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ပြီးခဲ့တဲ့သတင်းဘက်ကမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား9ယောက်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ရဲတပ်ဖွဲ့ကမလေးရှားနိုင်ငံသား15ယောက်ကိုထိန်းသိမ်းထားတဲ့အကြောင်းကို The Straits Times သတင်းစာကရေးထားပါတယ်။အသက်19နှစ်နဲ့50ကြာလူ15ယောက်ကိုမြန်မာနိုင်ငံသားတွေတိုက်ခိုက်ခဲ့ရတဲ့စစ်ရုံးနီးမှာမလေးရှားရဲတွေကဒီကနေ့မှဖမ်းဆီးလိုက်တာဖြစ်ပြီးတော့ရဲတပ်ဖွဲ့ရဲ့မေးခွန်းတွေကိုဖြေကြားဖို့6ရက်ရမန်ယူချုံနောင်မှာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးစာတန်းပြည်နယ်မှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေကိုပြီးခဲ့တဲ့ကြာသပတေးနေ့မှာလက်နက်ကင်လူတစုကဓားတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်မြန်မာနိုင်ငံသား9ယောက်သေဆုံးခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသား9ယောက်ကိုရဲကဖမ်းထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံနေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့မလေးရှားရဲတွေကတော့ဒီတိုက်ခိုက်မှုဟာရိုဟင်ဂျာကိစ္စနဲ့မဆိုင်ပဲနှစ်ဖက်အဖွဲ့နှစ်ခုခိုက်ရန်ဖြစ်ပွားရမှာစခဲ့တယ်ဆိုပြီးပြောဆိုနေပါတယ်
။ကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ကီမွန်ဟာသူ့ရဲ့မိခင်တိုင်းပြည်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ပြန်ရောက်သွားပါပြီ။သူဟာသမ္မတရွေးကောက်ပွဲဝင်မယ်လို့ခန့်မှန်းချက်တွေကကြေကြေပြန့်ပြန့်ထွက်ထားပါတယ်။ဒီကနေ့ညနေအစောပိုင်းကဆိုးမြူတော်နီအင်ချွန်းလေးစိတ်မှာပြန်ရောက်သွားတဲ့မစ္စတာဘန်ကိုထောက်ခံသူတွေကကြိုဆိုကြပါတယ်။သမ္မတရွေးကောက်ပွဲဝင်မှာလားလို့မေးတဲ့အခါမှာတော့သူကအတိအကျမပြောပေမဲ့အဲ့ဒီလိုအလားအလာရှိတဲ့သဘောတော့ပြောပါတယ်။တိုင်းပြည်အတွက်ကျွန်တော်ဆွမ်းအားရှိသမျှလှုပ်သွားဖို့အစဉ်သင့်မယ်ဆိုတာကျွန်တော်ပြောထားပါတယ်။ဒီတန်နေထံကမပြောင်းလဲသေးပါဘူးလို့အော်ဟစ်အားပေးနေတဲ့လူအုပ်ကြီးကိုမစ္စတာဘန်ကပြောပါတယ်။လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘာစစ်ကောမှာနိုင်ငံကိုကိုယ်စားပြုလူဆောင်လှုပ်ဆောင်ခဲ့တဲ့အတွက်မစ္စတာဘန်ဟာတောင်ကိုရီးယားမှာအထူးလေးစားခံရမှုရထားသူပါ။အထက်တန်းကျောင်းတွေမှာသူ့အကြောင်းကိုသင်ယူကြရတယ်လို့စစ်တပ်သင်ကိုရီးယားနိုင်ငံမှာကလေးဘဝရုန်းကန်လှုပ်ရှားခဲ့ရပုံတွေကနေကုလသမဂ္ဂအကြီးအကဲဖြစ်ကမ္ဘာစင်မြင့်ပေါ်ရောက်သွားပုံတွေအကြောင်းရေးထားတဲ့သူ့ရဲ့အထုပ္ပတ္တိစာအုပ်ဟာအကြောင်းအရာဆုံးစာအုပ်တို့ပါ။ဒါပေမဲ့လည်းလောလောဆယ်မှာတော့သူ့ရဲ့ညီဖြစ်သူဘန်ကီဆန်းနဲ့သူဖြစ်သူဂျူဟျောင်ဘန်းတို့နဲ့ပတ်သက်ပြီးမေးခွန်းတွေရင်ဆိုင်နေရပါတယ်။ VNM နိုင်ငံကအိမ်ဝန်းတစ်ခုကိုဒေါ်လာသန်း800နဲ့ရောင်းဖို့ကြိုးစားတာမှာအရှေ့လက်ပိုင်းကတာဝန်ရှိသူတဦးကိုလက်ထိုးဖို့ကြံစီမှုနဲ့အမေရိကန်ပြည်ထောင်စုမန်ဟက်တန်အရက်ဖက်ဒရယ်တရားရုံးတစ်ခုကနေမစ္စတာဘန်ရဲ့ညီနဲ့သူဖြစ်သူတို့ကိုအင်္ဂါနေ့ကပဲစွဲချက်တင်ထားတာပါ။
ဖိလစ်ပိုင်နိုင်ငံအနေနဲ့ရှီတောင်အာရှနိုင်ငံများအဖွဲ့အာဆီယံလှည့်ကြဥက္ကဋ္ဌတာဝန်ယူရင်း2019ခုနှစ်လယ်ပိုင်းကျရင်တောင်ကျပင်လယ်ပြင်တွင်လိုက်နာရမယ့်လုံထုံးလုံနည်းများဆိုင်ရာအခြေခံမူပေါင်းတွေအပြည့်အစုံရေးဆွဲနိုင်အောင်တွန်းအားပေးဆောင်ရွက်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားဝန်ကြီးကပြောပါရယ်
We are referring to the joint commitment by ASEAN and China to fast track discussions on the declaration of conduct.
တံတူပင်လေပင်အတွင်းလိုင်းနာရမယ်လို့ထုံးလုံးနည်းတွေချမှတ်နိုင်အောင်ဆွေးနွေးမှုတွေအများဆုံးလုပ်သွားဖို့အာဆီယံနဲ့တရုတ်ပူးပေါင်းလှုပ်ဆောင်မဲ့ကိစ္စကိုကျွန်တော်ရည်ညွှန်းပြောလိုတာပါ။တဆိုင်ရာနိုင်ငံတွေလိုင်းနာရမယ်လို့ထုံးလုံးနည်းတွေဒါမှမဟုတ်အခြေခံမူပေါင်းတွေကို2019ခုနှစ်လယ်မှာအပြီးသက်ရေးဆွဲနိုင်ဖို့ဖိလစ်ပိုင်နိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူမဲ့အချိန်ပထမနှစ်ဝက်အတွင်းမှာကိုပဲဒီအခြေခံမူပေါင်းတွေအပြီးသက်ရေးဆွဲနိုင်အောင်အချိန်မြင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးပာဖက်တိုရာဆေးဂျူနီယာကမနီလာမြို့မှာဗုဒ္ဓနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာ
ပါ။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်မှာရှာပါတဲ့ပိုလီယိုဗိုင်းရပ်စ်ရောဂါမျိုးကတစ်မျိုးကိုဆန်သက်တွေ့ရှိလိုက်တဲ့အတွက်အသက်9နှစ်အောက်ကလေးငယ်တွေကိုယောဂကာကွယ်ရေးတိုက်ကြွေးမဲ့အထူးစီမံကိန်းတစ်ခုတာဝန်ရှိသူတွေအကောင့်အထည်ပေါ်လှုပ်ဆောင်နေရပါတယ်။ပြည်နယ်မြို့တော်ကွေတာမှာ9ရက်ကြာကာကွယ်ဆေးတိုက်လုပ်ငန်းကိုဒီလအစောပိုင်းကပဲအပြီးသတ်လုပ်ခဲ့တာပါ။အဲဒီနောက်ဇန်နဝါရီလ16ရက်နေ့ကစပြီးပြည်နယ်တွင်းခရိုင်28ခုကကလေးငယ်တန်းပေါင်းများစွာကိုပိုလီယိုကာကွယ်ဆေးတိုက်ဖို့စီစဉ်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီဒေသတွေထဲမှာအာဖဂန်နစ္စတန်နဲ့ဇန်နာကဒေသတွေလည်းပါပါတယ်။ရှာရှာပပတွေ့ရတဲ့ Type 2 ပိုလီယိုယောဂမျိုးကွယ်ကိုဆန်သက်တွေ့ရှိပြီးတဲ့နောက်အခုကာကွယ်စီတိုက်စီမံကိန်းတစ်ခုအပြင်းထန်လှုပ်လာတာပါအဲဒီယောဂမျိုးကွဲကိုပြည်နယ်တွင်းခရိုင်တစ်ခုထဲမှာရှိတဲ့ရေစိုးနမူနာထဲမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစမ်းသပ်တွေ့ရှိတာပါဒီကမ္ဘာလုံးမှာပါကစ္စတန်အာဖဂန်နစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံ၃နိုင်ငံပဲဒီဆိုးရွားတဲ့ပိုလီယိုယောဂဆက်ရှိနေသေးတာပါခင်ဗျာ
ကြတာပရိနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုရောက်ရှိနေတဲ့မြန်မာဘက်ကဝင်လာသူတွေအလုံးကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကမြန်မာဘက်ကိုတောင်းဆိုပါတယ်မြန်မာနိုင်ငံဘက်ကဝင်ရောက်လာသူတွေလို့ဘင်္ဂလားဒေ့ရှ်ကပြောဆိုထားသူတွေကိုမြန်မာနိုင်ငံဘက်ကဟုတ်မဟုတ်ဆိုတာကိုမစစ်ရသေးတဲ့အချိန်မှာသဘောတူရေးမတူရေးတဲ့အမှတ်ချက်တောင်မပေးနိုင်ဘူးလို့မြန်မာဘက်ကတုံ့ပြန်ပါတယ်မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်တော်ဒေသတွင်အကြမ်းဖက်တိုက်ခိုက်ခံရမှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူပေါင်းတောင်းနဲ့ချီထွက်ပြေးလာတယ်လို့ကုလသမဂ္ဂကပြောဆိုအပြီးမြန်မာနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာတန်ကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့ဓာကာမြို့တော်မှာတွေ့ဆုံခဲ့ပါတယ်တွေ့ဆုံတာမှာတော့မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ရောက်လာသူတွေအားလုံးပြန်ခေါ်ဖို့မြန်မာတန်ကိုယ်စားလှယ်အဖွဲ့ကိုဝန်ကြီးချုပ်ရှိခ်ဟာစီနာကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကတော့ဆွေးနွေးပွဲအခြေအနေကိုအခုလိုပြောပါတယ
်သူတို့ဘက်ကတော့ဒီဟိုပေါ့နော်နေသားလေးတကောတော့ဒီမှာသူတို့ရှိမှာဖေကားလေးအများကြီးရှိတယ်ဗောလေဒါဒီတော့တို့ပြန်ခေါ်ပေးဖို့ဆိုတော့မျိုးပြောရပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ UN ကပြောတာလောလောဆယ်6000ခွဲဆိုတဲ့အရေးအတွက်ပေါ်မှာရောနှစ်ဖက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူကြပါသလားရှင
်ဒီသဘောတူဖို့ဆိုတဲ့စကားလေးကတော့တော်တော်လေးအကောင်းဆုံးစကားလေးပါဘာလို့ဆိုတော့ကျွန်တော်တို့နိုင်ငံတကာက UN ကလည်းပြောတဲ့ခဏနေပါတဲ့သတင်းစာတွေမှာလည်းပါနေတယ်ကျွန်တော်တို့ရဲ့တခုခုကိုသဘောမတူခင်မှာနော်ဒီကဏ္ဍကြီးကအမှန်ကမှုရှိမှရှိအကုန်သေချာစစ်စစ်ပြီးမှပဲနော်ကျွန်တော်တို့နေမှတ်ချက်တစ်စုံတရာပြောလိုက်ရပါခင်ဗျာဆိုတော့သဘောတူတဲ့အဆင့်ကြီးပြောဖို့နေနေတာကျွန်တော်တို့နေမှတ်ချက်ပြီးတော့မှဒါတေချာခိုင်ခိုင်မာမာစစ်ပြီးမှပဲပြောလိုက်ရမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဆရာတို့စစ်ဆေးဖို့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ရောဘာများဆွေးနွေးဖြစ်ပါလဲရှင်အခုခီးစဉ်တွင
်ဒီခီးစဉ်ကတော့ဒါဟိုဒီ special envoy ခေါ်ပါနော်အထူးသံတမန်ရဲ့ခီးစဉ်အနေထားမျိုးဖြစ်ပါတယ်ခုနဆရာမတို့ပြောတဲ့အနေထားမျိုးဆိုတော့တကယ်ကိုအသေးစိတ်အနေထားလေးတွေရှိပါခင်ဗျာဒါတော့ဒီလိုခီးစဉ်မျိုးမှာတော့ဒါနိုင်ငံဆက်ဆိုင်တဲ့ပတ်ပြီးတော့နော် overall ဒီကမှာအားလုံးပေါ့ subject အားလုံးကိုဒီဘာပဲအားလုံးဆွေးနွေးနေထားမျိုးလောက်ပဲကျွန်မတို့ပြောတဲ့နေထားကတော့တကယ်ကိုအသေးစိတ်ခါမျိုးပေါ့ဒီလိုမျိုးခီးစဉ်မှာတော့အဲ့လောက်အသေးစိတ်ဒီတော့ဆွေးနွေးလေးဆွေးထတာမရှိပါဘူးလေ
မြန်မာတန်ကိုစလေအဖွဲ့ရဲ့3ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးနိုင်ငံသားရေးအတွင်းဝင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ဆွေးနွေးပွဲတွေအတွင်းမှာတော့နှစ်နိုင်ငံလုံခြုံရေးနဲ့နေဆက်အရေးတို့ကိုလည်းဆွေးနွေးခဲ့တယ်လို့နိုင်ငံသားဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကလည်း VOA ကိုအခုလိုပြောပါတယ်
။အဓိကကတော့ဒီနိုင်ငံဆက်ဆံရေးကူပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်ဆောင်ရွက်ရေးကိစ္စတို့နောက်ပြီးတော့ဒီနိုင်ငံသားမှာပေါ့နော်အိုင်ငတ်နေတဲ့ဒီနိုင်ငံသားဆွေးနွေးမှုရန်တရားတွေပုံမှန်ပြန်လည်လက်ပတ်စီရေးကိစ္စတို့ဒီနယ်ဇက်ဒေတာလုံခြုံရေးတပ်ဖွဲ့တွေအကြားပေါ့နော်ပုံမှန်ထိတွေ့ဆက်ဆံရေးကိစ္စတို့ အဲ့ဒါဒီနိုင်ငံနေသက်ဒေတာပြန်လဲတည်ငြိမ်အေးချမ်းလာစေငယ်တော့နော်အချမ်းဖက်သမားများဝင်ရောက်လာစေအတွက်သတင်းအချက်လက်အပြန်လဲဖလှယ်ရေးကိစ္စတို့နော်ဒီမကြာမီကဒီကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဘက်သို့ထွက်ပြေးဝင်ရောက်သွားတဲ့သူတွေကိုစီးစစ်ပြီးတော့မြန်မာနိုင်ငံဘက်ကအမှန်တကယ်ဝင်ရောက်လာတဲ့သူတွေဖြစ်ပါဖြစ်ပါဖြစ်ဖြစ်ရင်ပေါ့နော်လို့လည်းအချိန်မှာပြန်လဲလက်ခံရေးကိစ
မြန်မာဘက်ကနေဝင်ရောက်လာသူတွေလို့ပြောဆိုထားသူ 3,000 ကျော်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြပြီးခမန်းကြီး 3,000 လောက်ကစခန်းတွေအပြင်မှာနေထိုင်နေကြတယ်လို့လဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စစ်ဆေးထားပြီးသားလူ 2,000 လောက်ကိုပြန်ခေါ်မယ်ဆိုတဲ့နှစ်နိုင်ငံကြားသဘောတူညီချက်ကအရင်အစိုးရတွေလက်ထက်ကလေးကရှိခဲ့တာလို့လဲဒီလာစောပိုင်းမှာပဲမြန်မာသမ္မတရုပ်ဝန်ကြီးဌာနရဲ့ပြောခွင့်ရဦးစောထေက VOE မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
။မတင်ကီထိုက်ပြောပြသွားတာပါရှင်။အခုကချင်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ရာဒေသကတိတ်ရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးကိုတရုတ်အစိုးရနဲ့မြန်မာအစိုးရကအလေးထားစဉ်းစားစီလိုတဲ့အကြောင်းဒုက္ခသည်အရေးကူညီသူတွေကတိုက်တွန်းထားပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းကတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလလောက်ကစတင်ခဲ့ပြီးဒီဇင်ဘာလနဲ့ဒီနှစ်စမ်းပိုင်းတွေမှာပုံမပြင်းထန်လာခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုကချင်ချင်းချင်းရဲ့အကျိုးဆောင်ဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကအခုလိုပြောပါတယ်
အဓိကဖြစ်နေတာကရတမဟာငါအဲရင်းတုံးအေရိယာပေါ့လိုင်ဖုန်းရဲ့ပတ်ဝန်းကျင်ကပို့စီအဲရာဒီယိုလိုက်တိုင်းနေ
ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလိုက်စာမျိုးက KIA တပ်ဖွဲ့နဲ့နှိစက်သူတူဦးကတော့ဒီလ10ရက်နေ့အထိလိုင်ဖောင်စခန်းဘက်က KIA စခန်းတွေကိုလေကြောင်းကတိုက်ခိုက်တာတွေရှိပြီး7ရက်နေ့မှာတော့လက်နက်ကြီးနဲ့ကြိုးကြားပစ်ခတ်ခဲ့ကြောင်းဒီကနေ့တော့ညီတက်နေကြောင်းပြောပါတယ်။10ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာ IDP ကစစ်ဆောင်ဒုက္ခသည်စခန်းတွေအတွင်းလက်နက်ကြီးကြောက်တာတွေရှိတာကြောင့်ဒုက္ခသည်4000လောက်ဟာတရုတ်နိုင်ငံဘက်ကိုတိမ်းရှောင်ခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကလက်မခံတာကြောင့်နေဆက်ဒေတာမှာပဲခိုလုံနေကြရကြောင်းဒုက္ခသည်ရေကူညီသူကိုဂုံရှာအောင်ကပြောပါတယ်။လောလောဆယ်မှာတော့ဒုက္ခသည်တွေကိုကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC နဲ့လူမှုဖွဲ့စည်းတွေကစာနာရိတ်ခါနဲ့အခြားလူအပ်တာတွေကိုထောက်ပံ့ပေးနေပြီးဒီလိုကူညီထောက်ပံ့ရမှာလဲတရုတ်နိုင်ငံဘက်ကတဆင့်ပို့ဆောင်နေရတာကြောင့်အခက်အခဲတွေရှိနေပါတယ်။စစ်ဆောင်ဒုက္ခသည်တွေဘေးကင်းလုံခြုံရေးအတွက်လည်းတရုတ်စိုးရနဲ့မြန်မာစိုးရကိုတိုက်တွန်းကြောင်းကိုကုံရှာအောင်ကအခုလိုဆက်ပြီးပြောဆိုပါတယ်
။ဟောလုံခဲ့တဲ့28ရက်နေ့တုန်းကဖြစ်တုန်းကလည်းသူတို့အဝင်မခောင်းအခုလည်းဝင်မခောင်းဆိုတော့တရုတ်ပြည်အစိုးရအနေနဲ့လည်းဒီနိုင်ငံတကာရဲ့စံချိန်စံညွှန်းပေါ့နော်အထူးဖြစ်ဒီသူတို့ရဲ့အသက်ဘယ်ဆွင့်ရတဲ့အနေထားမှာသူတို့ကိုအကာအကွယ်ပေးဖို့ပေါ့နော်အထူးဖြစ်အရတားတွေကိုအကာအကွယ်ပေးဖို့ရနောက်တစ်ခုဒီပြည်ပခရဲ့ဇင်မြစ်ဖြစ်တဲ့လက်ရှိဖြစ်ပြနေတဲ့စိုက်ပွဲတွေအများကြီးဆိုင်ဖို့ရအတွက်ကျွန်တော်မြန်မာနိုင်ငံအစိုးရအနေနဲ့တလကောင်သမ္မတအနေနဲ့တလကောင်ဒီတိုင်းဒါဒနဲ့ကိုင်ဒီအနေနဲ့တလကောင်အမြန်ဆုံးလုံးချဖို့လိုတဲ့ဆီမှာကျွန်တော်ကတ်တန်းလို့တာဖြစ်ပါတယ
်အစိုးရတမရဘကကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိ KIA ဌာနချုပ်လိုင်ဇာအနီးကဂီတုံစခန်းကိုဒီဇင်ဘာလ16ရက်နေ့ကသိမ်းယူခဲ့ပြီး28ရက်နေ့မှာတော့လိုင်ဖောင်စခန်းကိုထပ်မံသိမ်းယူခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ10ရက်နေ့မှာတော့လိုင်ဖောင်စခန်းအနီးကစခန်းငယ်၄ခုကိုထပ်မံသိမ်းယူခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာလိုင်ဖောင်စခန်းအနီးမှာရှိတဲ့ဇိုင်းအောင်နဲ့ခေါင်ရှောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကျောက်တာကြောင့် IDP ကစစ်ဆောင်ဒုက္ခသည်4000လောက်ဟာတိမ်းရှောင်နေကြရတာဖြစ်ပါတယ်။
ကိုမိုးစောပြပြသွားတဲ့ကချင်ဘက်ကစစ်ဘေးရှောင်ဒုက္ခသည်အရေးကနေအခုတနင်္လာရီတိုင်းဘက်ကစစ်ရေးအခြေအနေကိုလည်းအလှည့်ပေးပါအောင်မရှင်။တနင်္လာရီတိုင်းရေပြူမြို့နယ်အတွင်းမှာတနိုင်ငံလုံးအပြစ်ရရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားစီယုံ KNU တပ်တွေနဲ့လက်မှတ်မထိုးရသေးတဲ့မွန်ပြည်သစ်ပါတီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်။တိုင်းရင်းသားလက်နက်ကိုင်မဟာမိတ်တွေဖြစ်ခဲ့တဲ့ဒီအဖွဲ့တွေကြားထဲမှာအခုလိုဖြစ်ရက်တွေမဖြစ်အောင်ထိန်းနေတဲ့ကြားကပဲဒီလပိုင်းအတွင်းမှာတိုက်ပွဲ၃ချိန်တည်းမနေ့ဖြစ်ခဲ့တဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ဟ တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ KNU တပ်ဖွဲ့နဲ့မွန်ပြည်သက်ပါတီဟာနှိရှေကြစွာမဟာမိတ်တွေဖြစ်ခဲ့တာပါထိပ်ပိုင်းကောင်းဆောင်တွေကြားမှာဒီလိုတိုင်းရင်းသားအချင်းချင်းတိုက်ပွဲတွေမဖြစ်အောင်ထိမ့်သိမ်းမှုတွေလုပ်နေကြမှာပဲအောက်ခြေခရိုင်နယ်မြေတွေအတွင်းမှာနယ်မြေကိစ္စတွေကြောင့်နှစ်ဖက်တင်းမာမှုတွေရှိနေပြီးစီးရဲရတိုက်ပွဲတွေဖြစ်လာရတာဖြစ်တယ်လို့လည်းKNU တွဲဖက်တွင်းရေးမှုတစ်ဖလိုတော်တီကပြောပါတယ်
။ဘယ်နည်းနဲ့မဆိုဒီလိုဟာမျိုးလေးတွေကတော့ဖြစ်လာမှာကိုကျွန်တော်တို့အတော့ကိုစိုးရိမ်တာပေါ့။အဲ့ဒါမရှိနိုင်အောင်ဆိုပြီးတော့ဟိုတားဆီးထားတာပဲ။သို့တော်လည်းပဲဟိုဒီစိတ်တွေအားချင်းဟိုအဖြစ်အမှောက်ပဲပြောပေါ့နော်။သူအစ်တအတန်းဟာအစ်တမူအနေရလားသူဒီမဟုတ်ဒေသခံတွေရဲ့ဟိုဆောင်ရွက်မှုတွေကတချို့ဟိုအပြုတ်တာလားဆိုတာမျိုးလေးတွေတော့ဖြစ်နိုင်ပါတယ်က
အခုဆိုရင်ငင်းငင်းရေးအတွက်တိုင်းရင်းသားအားလုံးဂျိုးပန်းဆောင်ရွက်နေကြမြမပီမြောက်ပိုင်းဘက်မှာလဲရှမ်းပီပြန်လဲထူထောင်ရေးကောင်စီ RCSS ရဲ့ရှမ်းပီတောင်ပိုင်းတပ်မတော်နဲ့ TNL တအောင်းပလောင်တပ်ဖွဲ့တွေကြားမှာလဲနေမြေအငင်းပွားမှုတွေနဲ့တိုက်ပွဲတွေဖြစ်နေရသလိုအခုလိုမျိုး KNU နဲ့မွန်ပီတက်ကြားမှာလဲအခုလိုတိုက်ပွဲတွေနဲ့ထိတွေ့မှုတွေဖြစ်လာရတာဟာစဉ်းစားစရာတွေဖြစ်လာတယ်လို့လဲဖလိုတော်တီကပြောပါတယ
်အခြေအနေကိုဗတိကိုသုံးသပ်လို့ရှိရင်တော့ဟိုတခြားသောပြောကကြောက်လို့အဖြေရှာရင်လည်းရနိုင်တယ်လို့ကိုချင်းချင်းကတော့လည်းဒီဒီလေးလေးညီနိုင်မှုကိစ္စကတော့လည်းဒီသက်ဆံမှုတွေရဲ့အားနည်းမှုတွေချို့ပါတော့ပါနိုင်ပါပြီလေဆိုတော့စုနေမြေကုနေမြေစုတာကုတာအဲ့လိုမျိုးဟိုနှစ်ဖက်စလုံးကဆွဆွဲနေတဲ့အချိန်ကာလမှာတော့ဟိုပြောကပို့ပြီးတော့ဝင်လွယ်နိုင်တဲ့ဘောတော့ရှိတာပေါ့ဗျာ
KNU ဟာအရင်တုန်းကတော့တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့UNFC လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှအဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နောက်နှုတ်ထွက်ခဲ့တာပါဒီနောက်မှာတော့မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်အခုဆိုရင် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေကြားမှာနယ်မြေကိစ္စအငင်းပွားမှုတွေနဲ့တိုက်ပွဲတွေဖြစ်လာရတာပါဒီလိုဖြစ်ရက်တွေမဖြစ်ပွားအောင်နှစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်း KNU ဘက်ကတော့ပြောဆိုခဲ့ပါတယ
်။မအေးအေးမှာပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဥပဒေနဲ့နောက်တမှုတိုးလာတာကိုပြောပြပေးပါဦးမယ်။ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်တုံ့တက်ရေးကော်မရှင်ရဲ့ဥက္ကဋ္ဌသူရဥရွှေမန်းနဲ့တားဖြစ်သူဦးတိုးနိုင်မန်တို့ကိုအတရေဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အပတ်စဉ်ထုတ်သူရိယာနေဝင်ကြတဲ့အပေါ်မှာအငိမ့်စားတမရော်အရာရှိတဦးကဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့အမှုဖွင့်တရားစွဲဆိုလိုက်ပါတယ် NRD အစိုးရတဲ့လက်ထက်မှာဆက်သွယ်ရေးပုံမှန်66နဲ့စွဲဆိုတဲ့အမှုတွေတိုးများလာတဲ့အပေါ်လွတ်လပ်စွာရေးသားပြောဆိုခွင့်အပေါ်ထိခိုက်လာမှာကိုမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကစိုးရိမ်လာကြတာပါ VOA သတင်းတောက်ကိုထက်အောင်ခန်းကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်
အပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့ဒုတိယနေဝန်ဂျာနယ်ထုတ်ဝေသူဂျာနယ်တိုက်အုပ်ချုပ်သူနဲ့စောင်းမရှင်ထောင်တဲဘောက်တို့ကိုဇန်နဝါရီ9ရက်နေ့ကအငိမ့်စားတက်မလို့အရာရှိများဖြစ်တဲ့ဥရွှေမန်းနဲ့ဥတိုးနိုင်မန်းတို့အကြောင်းကိုဂုံတိတ်ကထိခိုက်အောင်ရည်သားတယ်ဆိုပြီးတက်မလို့ဘိုးကြီးအငိမ့်စားဥမြင့်စောကမင်္ဂလာရုံရဲစခန်းမှာစက်တွေဥတွေပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့ပါတယ်၂015ခုနှစ်အောက်တိုဘာ10ရက်နေ့ထုတ်ဒုတိယနေဝန်ဂျာနယ်မှာတန်းနှစ်ယောက်ဓာတ်နှစ်လက်တမရအိမ်မက်မျော်လင့်နေစေပင်မန်းသမီးရဲ့နန်းပလင်စတဲ့သတင်းဆောင်ပါးများရေးသားဖော်ပြခဲ့တဲ့အတွက်အခုလိုတရားစွဲဆိုခံခဲ့ရတာပါအခုလိုတရားစွဲဆိုတာနဲ့ပတ်သက်ပြီးရင်ဆိုင်သွားမှာဖြစ်တယ်လို့ဒုတိယနေဝန်ဂျာနယ်ထုတ်ဝေသူဦးခင်အေးက VOA ကိုအခုလိုပြောပါတယ
်သူတပေါ်လေတော့သူဖိနေဖိနေလေကျွန်တော်လည်းရင်ဆိုင်မှာပဲနော်ဒါပဲရှိပါတယ်နော်အခုက online website ဆိုပြီးတော့မရရအောင်ဆွဲပြီးတော့ကျွန်တော်တို့ချက်ပြောက်ခိုင်းနေဆွဲတယ်ဒီအမှုကလည်းပေါ့ဗျအဲ့လိုပါပဲနော်ကိုယ်ကလည်းအမှုဖွင့်နေတယ်မင်္ဂလာရက်စကမှာ
ဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်မှာချောက်ချောက်ဂါကြီးနဲ့တရားစွဲဆိုခံရတဲ့အမှုပေါင်း9မှုပဲရှိခဲ့ပြီးတော့ NLD ဦးဆောင်တဲ့အစိုးရတက်လက်ထက်မှာဆိုရင်တရားစွဲဆိုခံသူ36မှုအထိတိုးလာခဲ့ပါတယ်။ချောက်ချောက်ဂါကြီးပုံမှန်ဟာလိုအပ်တယ်လို့အတုံးပြူတဲ့ပုံမှန်တစ်ခုသာဖြစ်တယ်လို့ဝေဝံမှုတွေရှိနေတယ်လို့ပုံမှန်ဖျက်သိမ်းဖို့လည်းစူးစမ်းနေကြလို့ရှိပါတယ်။အခုလိုချောက်ချောက်ဂါကြီးနဲ့တရားစွဲဆိုတာဟာအမှုမမြောက်ပဲပုံမှန်900နဲ့တရားစွဲဆိုတင်တယ်လို့စက်တွေဥပဒေပုံမှန်ကိုအ мян ဆုံးပြင်ဆင်ပေးဖို့ဦးဆောင်လှုပ်ရှားနေတဲ့မောင်ဆောင်ခါကအခုလိုပြောပါတယ
်။ဒီရင်းစာမှာပါတဲ့ဟာကိုချောက်ချောက်ဂါကြီးနဲ့ဆွဲလို့လုံးဝမရပါဘူး။ဆိုတော့အဲ့ဒါကိုသူတုံးတယ်ဆိုတာတမင်ကိုပဲဒီတော့ဖမ်းလို့ရအောင်စီးလို့ရအောင်တုံးတယ်ဆိုတော့တော့ပဲတက်ရအောင်ပဲပေါ့။သူတို့တက်တဲ့ definition လောက်တာခင်ရတဲ့ဆိုရင်ကျွန်တော်ပုံမှန်900လို့ဟာမျိုးနဲ့တော့ဆွဲလို့မှုမြောက်ကောင်းမြောက်နိုင်ပါလေကွာ။
ပြည်ရင်းဂျာနယ်ဆောင်ဖြစ်တဲ့11 media တရားစွဲဆိုခံပြီးနောက်ပိုင်းမှာပဲအခုလိုအပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့သူရိယာနေဝန်ဂျာနယ်တာဝန်ရှိသူတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ် အခုလိုသတင်းစာချန်နယ်တွေကိုပုံမှန်ချဲ့ချောက်ဂါကြီးနဲ့တရားစွဲဆိုတာတွေဟာလွတ်လပ်စွာရည်တောင်ခွင့်ကိုထိပါလာတဲ့အနေအထားဖြစ်တယ်လို့စာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးစောတထွေကအခုလိုပြောပါတယ
်။ချဲ့ချောက်ဂါကြီးဆိုတာဟုတ်တဖြည်းဖြည်းနဲ့ဒီလွတ်လပ်စွာရည်တောင်ခွင့်ကိုထိခိုက်တဲ့အနေအထားတရားကိုရောက်လာပြီ
။ပြီးခဲ့တဲ့လကပဲပြောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့သူရဦးရှိမန်းဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွဲဆောင်ခြင်းမှာပဲဆက်သွယ်ဥပဒေပုံမှ66ဂါကြီးပြင်ဆင်တဲ့ဥပဒေကြမ်းကိုပြောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်ထားပြီလို့ပြောဆိုခဲ့ပါသေးတယ်။အခုလိုသူရဦးရွှေမန်းကိုယ်တိုင်ပြင်ဆင်မှုစ조사နှီးခြင်းမှာပဲအခုလိုသတင်းမီဒီယာသမားတွေတရားစွဲဆိုခံနေရတာဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတဲ့ဘက်ကဖက်ကိုအလှည့်ပေးပါမယ်။တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံကကျွန်းတူတည်ဆောက်နေတာကိုခွင့်မပြုဘဲတားမြစ်တင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုခံရသူ Rex Tillerson ကပြောပါတယ်။နိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုတာကိုအမေရိကန်လွှတ်တော်မှာဗိုလ်ထုနေကပြုလုပ်တဲ့ကြားနာစစ်ဆေးပွဲအတွင်းသူကအခုလိုပြောခဲ့တာပါ။တရုတ်နိုင်ငံဘက်ကတော့သူတို့ပိုင်တဲ့နယ်မြေထဲမှာလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ်။ Reuters သတင်းဌာနရဲ့ဆောင်းပါးတွေကိုအခြေခံပြီးကိုရနိုင်ကပြောပြမှာပါရှင်။
ဟုတ်ကဲ့ပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားရေးဝန်ကြီးအဖြစ်အဆိုပြုထားတဲ့ Rex Tillerson ကတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကလုပ်နေတာနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဗုဒ္ဓဦးနေကအထက်လွှတ်တော်ရဲ့နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာကြားနာထွက်ဆိုခဲ့စဉ်အတွင်းတရုတ်နိုင်ငံကတောင်တရုတ်ပင်လယ်အတွင်းမှာကျွန်းတူတည်ဆောက်နေတာနဲ့အဲ့ဒီကျွန်းတွေမှာစစ်လက်နက်ပစ္စည်းပို့နေတာတွေကိုခွင့်မပြုသင့်ဘူးလို့ Mr. Tillerson ကပြောပါတယ်
China's island building in the South China Sea is an illegal taking of disputed areas without regard for international norms.
တောင်တရုတ်ပင်လယ်တွေကနိုင်ငံကကျွန်းတည်ဆောက်နေတာတွေဟာအငင်းပွားစရာဖြစ်နေတဲ့နယ်မြေမှာနိုင်ငံကလိုက်နာရမယ့်စံနှုန်းတွေကိုအလေးမထားပဲတရားမဝင်ယူထားတာဖြစ်ပါတယ်။တရုတ်နိုင်ငံကစီးပွားရေးနဲ့ကုန်သွယ်ရေးလှုပ်ဆောင်ချက်တွေအားလည်းသူတို့လိုက်နာဖို့သဘောတူထားတဲ့ကမ္ဘာလုံးဆိုင်ရာသဘောတူညီမှုတွေအတိုင်းအမြဲတမ်းလိုက်နာလို့မရှိပါဘူး။ကျွန်တော်တို့ရဲ့ညာနာမူပိုင်ခွင့်တွေကိုလည်းခိုးယူထားပါတယ်။ပြီးတော့ဒီဂျစ်တယ်နည်းပညာနယ်ပယ်မှာလည်းရန်လိုတဲ့လုပ်ရက်တွေလုပ်လို့ရှိပါတယ်။သူ့ရဲ့ဩဇာကိုအပြည့်အဝအသုံးချပြီးမြောက်ကိုရီးယားကိုထိန်းချုပ်ဖို့ကိစ္စမှာလည်းတရုတ်နိုင်ငံကယုံကြည်အားထားလို့ရတဲ့မိဖက်တူမဟုတ်ပါဘူး
။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကကျွန်းတီဆောက်နေရတဲ့ပတ်သက်ပြီးတော့တားမြစ်တင်တယ်လို့ပြောခဲ့ပေမဲ့လည်းဘာတွေလုပ်တင်တယ်ဆိုတာကိုတော့သူကအသေးစိတ်ပြောမသွားခဲ့ပါဘူး။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကဒီလိုလုပ်နေတာတွေဟာရုရှားကခရိုင်းမီးယားဒေသကိုယူကရိန်းနိုင်ငံစီကသိမ်းယူနေတာနဲ့တူနေတယ်လို့လည်းသူကပြောပါတယ်။အခုလိုပြောလိုက်တဲ့အတွက်အမေရိကန်နဲ့တရုတ်အစိုးရကြားမှာစိုးရိမ်စရာထိတိုက်တွေ့နိုင်တဲ့အခြေအနေတွေလည်းဖြစ်လာနေပါတယ်။လာမယ့် Trump အစိုးရချက်လက်ထက်မှာနိုင်ငံသားရေးဝန်ကြီးဖြစ်လာမယ့် Mr. Tillerson အခုလိုပြောလိုက်တဲ့အပေါ်မှာတရုတ်နိုင်ငံဘက်ကတော့ဒါဟာသူတို့ရဲ့အချုပ်ချာအာဏာပိုင်နယ်မြေဖြစ်တဲ့အတွက်လုပ်ပိုင်ခွင့်ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကပြောလိုက်ပါတယ်
။就像美方一样中方也完全有权利在自己的领土上从事自身主权范围内的任何正常的
အမေရိကန်ပြည်ထောင်စုလိုပဲတရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့အချုပ်အခြာအာဏာပိုင်တဲ့နယ်မြေအတွင်းမှာပုံမှန်လှုပ်ရှားမှုတွေကိုလုပ်ပိုင်ခွင့်အပြည့်အဝရှိပါတယ်ဒါဆော်ရတက်စရာမရှိပါဘူ
းမစ္စတာတယ်လဆန်ကတော့တောင်တရုတ်ပင်လယ်တွင်တရုတ်စိုးရရဲ့လှုပ်ရှားမှုတွေဟာအထူးပဲစိုးရိမ်စရာကောင်းတယ်လို့ပြောလိုက်ပြီးတကယ်လို့တောင်တရုတ်ပင်လယ်တွင်မှာရေချောင်းသွားလာမှုကိုတရုတ်စိုးရကထိန်းချုပ်သွားမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးအတွက်လည်းချိန်ချောက်မှုဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါတယ်တောင်တရုတ်ပင်လယ်တွင်ကရေနံတဲ့သဘာဝတန်းငွေအတော်များများထွက်တဲ့ရေပိုင်တဲ့နေရာအတော်များများကိုတရုတ်နိုင်ငံကသူတို့ပိုင်ဆိုင်တယ်လို့ပြောနေပြီးတော့ဒေသတွင်းနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်၊မလေးရှား၊ဘရူနိုင်းနိုင်ငံတွေနဲ့နေမီပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voaswahili.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ် January လ12ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းတွင်မှာဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့ကျမရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းတော်ကဏ္ဍမှာ
အပကြီးရဲ့ကလေးသူငယ်တွေကပါတယ်ဆိုတော့သူတို့ရဲ့ဘီဂင်းလုံချုံရဲ့အရင်ဒီကြီးရဲ့ပြင်တချို့ကြတော့တော့ဆော့ဖြစ်ပြရတဲ့အနေထားမှာဆိုတော့ကျမရင်းနဲ့ပတ်သက်ရင်လည်းတော
်တော်ကချင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးအကူအညီပေးနေသူရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ကြရမှာပါရှင်ဒီလိုစီစဉ်နေတဲ့အခါမှာအခုရင်ဆုံးကျမ်းမာရေးကန္တာကိုထုတ်လွှင့်ပေးသွားပါမယ်။ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးတွေကိုကိုကိုတက်သေးတဲ့ယောဂအကြောင်းတင်ပြထားပါတယ်။တက်ကြီးရွယ်ဦးတွေမှာကိုကိုကိုတက်သေးတာမျိုးမဖြစ်ရအောင်ဝိုင်းဝန်းကူညီကာကွယ်ပေးနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။တက်ကြီးရွယ်ဦးတွေဘာကြောင့်ကိုကိုကိုတေချောင်းကြံကြတာလဲ။တေချောင်းကြံလို့စိတ်ဖြစ်လာသူတွေမှာဘလို့လက္ခဏာမျိုးတွေကိုတွေ့ရနိုင်တယ်လဲ။ပြုစုကူတာမှုတွေအနေနဲ့ဘာတွေလုပ်ပေးနိုင်တယ်လဲဆိုတာကိုတက်မတော်စစ်တက်ကသူစိတ်ချမ်းမာပညာဌာနဌာနမှုအုံနောက်အာယုံကျော်နဲ့စိတ်ယောဂအထုကုပါမောက်ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมุขดร.ญวินจ๋าครับเนี่ยสนเราดิตะจี้ยวยโอรีมาโกโกโกตะเตโกชูซ่าดาริဖြစ်တယ်နေတာကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီ
းကိုကိုကိုဆက်တီဒါရီရတော့ဟိုမြန်မာနိုင်ငံမှာရေသူ့မဟုတ်ပါဘူးတကဘာတော့မှာပဲသိတဲ့တလောက်တော့သိကြတာပါပဲနိုင်ငံတကာမှာလည်းလေများသောအားဖြင့်တော့တတ်တည်ကြတဲ့သူတွေတဲက500ခန့်လုံးတော့ကတะจี้ยวรีဖြစ်တာများတယ်အဲ့တော့အဲ့ဒီတဲကတတ်တည်မှုကြိုးစားတဲ့အခြေခံမှတည်သွားတဲ့သူက2500ခန့်လုံးတော့ကတည်သွားကြပြီးတော့500ခန့်လုံးတော့ကတော့ကျူးစားပြီမဲ့အထမမြောက်ဘူးမတည်ဘူးဆိုတာမျိုးတွေတွေ့ရတတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီယောဟာဖြစ်နှုံးကတစုံတရာရှိနေပြီးတော့
ရှိနေရင်ဟုတ်ကဲ့
ဒီတက်သေးဖို့ကြိုးစားတဲ့အထက်ကတည်နှုံးကလည်းတစုံတရာရှိတဲ့အခါကျတော့ဆရာကြီးဒီယောဂအဓိကဘာကြောင့်ဖြစ်ရလဲအ
ဲ့တော့တက်သေးတာတွေမှာကြံကြည့်တော့900ခန့်လုံးတော့ကဆက်ဆက်စုစုဆိုင်ပေါ့လေဟိုတက်သေးရင်အောင်မြင်သွားတဲ့စိတ်ချယောဂအကြောင်းတက်သေးတယ်ဆိုတာကိုသူကတွေ့ရတယ်အဲ့မဲ့သုံးပုံနှစ်ပုံတော့ကတော့တခြားဆေယောဂဝေဒနာတွေလည်းရှိပါတယ်။သတ်တည်တဲ့နှုံးကအသက်ကြီးကြီးလာရင်ပိုပြီးတော့ဒုတက်လာတယ်။ဆိုတာတွေ့ရဆိုညာလဲသိကြီးအရန်ကြီးသွားတဲ့ခါကျတော့လေနှုံးကပြန်ပြီးတော့နည်းသွားတယ်။သတ်တည်တဲ့နှုံးကပြောရမစရင်မိမတွေ့တဲ့ဟန်ဟောတဲ့ကောင်ကယောက်ျားတွေမှာပိုများတယ်။ဘာလို့ယောက်ျားတွေမှာပိုပြီးတော့ကြမ်းကြမ်းတန်းတန်းကြီးနေသတ်တည်တက်ကြတာရဲ့အကျက်သုံးထွေးတာများတာရဲ့ဒီကြောင့်သတ်တည်ဖို့ကြိုးစားကြတယ်ဆိုတာတွေ့ရတယ်။အဓိကတော့စိတ်ဓာတ်ကျလို့သတ်တည်တာပုံများတယ်ဒါပေမဲ့စိတ်ဓာတ်ကျလို့သတ်တည်တာလည်းမကောမကောက်ဘူးကိုလူချင်းတဲ့ပစ္စည်းကိုရဲ့ဇနီးမယားတို့ဘာလို့ဆုံးချုံသွားတာတို့ဒါအမှတ်တရနေလေးတွေတို့ဘာလို့မှာသတ်တည်တာတွေရှိတယ်လို့စိတ်ကြယောဂအပြောက်စီးတွေပြီးထားတယ်ဆိုလို့လွတ်ထားရင်းနဲ့သတ်တည်ကြတာမျိုးတွေရှိတယ်နောက်ကျန်တာတော့တို့နာတာရှိယောဂါတွေကြောင့်ပေါ့လေခန္ဓာကိုယ်ယောဂါတွေကြောင့်မခံနိုင်တော့ဘူးနာကျင်မှုကိုမခံစားနိုင်လို့ဟလာအထီးကျန်ဖြစ်လို့မုတ်ဆိုးဖို့မုတ်ဆိုးမှသတ်တည်ပြန်အထီးကျန်ဖြစ်နေလို့တယောက်တည်းခွဲနေကြလို့အဲဒီလိုလူတွေနဲ့အချက်ကလည်းတောက်ထားတယ်ဆိုရင်တော့အဲ့လိုလူမျိုးတွေကသက်တည်ဖို့အခွင့်အလမ်းပိုများတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလူတွေသက်တည်ရဖို့ဖြစ်ရခြင်းအကြောင်းအရင်းတွေကိုတစုံတရာသိထားတဲ့အတွက်ဆရာကြီ
းဟုတ်ကဲ့
ဒီကိုယ့်ကိုယ်ကိုသက်တည်တာနဲ့ကာကွယ်နိုင်ဖို့အတွက်အရေးအကြီးဆုံးသတိပြုရမယ့်အချက်တွေဆိုဘယ်အချက်တွေရှိမလဲဆရာ
ဒီလူမျိုးသက်တည်ဖို့မဖြစ်အောင်ဆိုရင်ကျွန်တော်ဟိုစိတ်ညစ်တယ်သိကျင်တယ်လို့ညီးတယ်ဆိုတဲ့အတန်ကြားရရင်ကိုပဲဒါသတိထားရမယ်သက်တည်ခြင်းလေလို့ပြောတဲ့သူတွေတော်တော်များများတကယ်သက်တည်တတ်ကြတယ်။အောင်မြင်မြင်သက်တည်တတ်ကြတယ်။တခါသက်တည်ဖို့ကြိုးစားရင်လည်းနောက်ထပ်ထပ်ပြီးတော့ခီးခီးရောင်နဲ့အောင်မြင်အောင်ကြိုးစားတတ်ကြတယ်ဆိုတော့အဲ့လိုမျိုးသိခြင်းလေလို့ပြောတဲ့သူတွေနဲ့စိတ်ညစ်တယ်စိတ်ချုပ်တယ်စိတ်ဓာတ်ကြတယ်ဆိုတာမျိုးတွေဖြစ်လာပြီးအသက်ကြီးပြီးတော့အပေါ်မဲ့နေတယ်အထီးကျန်နေတယ်ဆိုတဲ့သူမျိုးတွေဆိုရင်ကျွန်တော်တို့သတိထားရမယ်သတိဆိုင်ရမယ်။နောက်တစ်ခုကသူတို့ရဲ့အဲ့လိုမျိုးပေါ့အမတ်တရားနေလေးတွေအိမ်မက်နေလေးတွေတို့ဘာလို့မှသတိထားရမှာဖြစ်သလိုစိတ်ကြယောဂရှိတယ်ဆိုရင်လည်းကျွန်တော်တို့သတိထားရမယ်။ဟလာနာကျင်မှုဝေဒနာခံစားရတဲ့သူတွေမှာလည်းသတိထားကြဖို့ကျွန်တော်တို့သတိထားရမယ်။ဟိုယောဂဝေဒနာကိုပျောက်ကင်းအောင်ဆိုပြီးကျွန်တော်တို့ကုထားတယ်ဆိုရင်လည်းစိတ်ကြယောဂပျောက်စီးပြီးသားလို့ဆိုပြီးတော့အဲကုနေတာပဲသက်တာနေတာပဲဆရာဝန်ကြီးကြည့်လိမ့်မယ်လို့တော့လို့လို့မြောက်ဘူး။သာဝန်ကျင်တဲ့မိသားစုကစနစ်ကျကြည့်ပြီးလို့လေ။ပျောက်ပြီးတော့စိတ်ယုံတက်တာတို့ဘာလို့ကြည့်ရဲဆိုရင်လည်း ရီသိကြယောဂါတွေကြောင့်ဖေးုံတက်ပြီးတော့ဖေးုံကသင်ပြီးတော့အဲတပတ်နှစ်ပတ်အစင်းမှာရန်တရီချရတယ်အဲ့ဒီခေတ်ကညာနှုံးတော်တော်များပတ်ပီးရကြတာဖြစ်လို့မဟုတ်အဲ့လိုလူတွေဆိုရင်ပို့ပြီးတော့တင်ထားပါတယ
်ဟုတ်ကဲ့ဆရာကြီးတခြားဟောဆရာကြီးဒီမဖြစ်ခင်မှာကြိုတင်သိနိုင်မယ့်လက္ခဏာတွေရှိသေးလားဆရာ
တချို့ကတော့ပြောမစင်းတကယ်သက်တည်တော့မယ်ဆိုပြီးတဲ့သူတွေကသူဘုရားဘာသာကြီးကိုပဲမှုလိုက်ပေါ့လေကျွန်တော်ဘုရားဘာသာဆိုင်ဆွဲတဲ့သူတွေကတော့တော်တော်များများတော့အခန်း905ကဘာလို့ဘာလို့ပြောကြတော့သက်တည်ဖို့နည်းနည်းခွင့်လန်းနေတာပေါ့တို့တော့တခြားဘာသာတွေမှာကြတော့အဲ့လိုမျိုးသွေးကောင်မရှိတဲ့သူတွေဘာသာကြီးရင်းမှုနဲ့ပတ်သက်ပြီးဒီလိုမျိုးမရှိတဲ့သူတွေကြတော့သက်တည်ဖို့ခွင့်လန်းများတယ်မသေးခင်မှာသူတို့ကမာဇရာရှိတာတွေမှာသွားတာတို့သူတို့ပြစ်တင်တာတွေပြောသွားတာတို့ပြီးလို့ချင်းထေရန်စာလိုမျိုးကြီးသွားကြတာတို့နော်ဘာဖြစ်ဘာကြောင့်သက်တည်ရပါတယ်ဘာကြောင့်ကတ်ပြေးခြင်းပါလဲဆိုတာသူပြီးတော့လူသားတွေလည်းတွေ့ရတယ်ပါလေနောက်တစ်ခုကသူတို့ကလိုက်နှုတ်ဆက်တာတွေပါကြီးတဲ့ပြင်သူတို့ကိုကုပေးတဲ့ဆရာဝန်တွေပါလေနဲ့လည်းတွေ့သွားတတ်ကြတယ်တွေ့သွားပြီးတော့မှဟိုကျွန်တော်တို့တချို့လူတွေဆိုလို့ချင်းအဲ့လိုသက်သက်ရရနဲ့ပြင်ဆင်ပြီးတော့ကျတော့ဟိုတကယ်တည်တော့မယ်လို့ဆုံးဖြတ်ထားတဲ့သူတွေကျတော့အဲ့လိုမျိုးပြင်ဆင်ပြီးတော့ကျတော့ဟိုသက်ပြေးတတ်ကြတာမျိုးတွေလည်းရှိတဲ့အတွက်ဒါလေးတွေသတိထားမှာပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာအခုလိုလက္ခဏာတွေပြလိုက်ပြီဆိုရင်အထူးသဖြင့်ဒီအစောဆုံးသိနိုင်တာကတော့မိသားစုအဖွဲ့ဝင်ဖြစ်နိုင်တယ်။နောက်ဆရာဝန်တွေနဲ့ပြနေရင်လည်းဆရာဝန်တွေသိနိုင်တဲ့အတွက်
ဟုတ်ပါတယ်ခင်ဗျာ
။အမြန်ဆုံးပြည့်စုံကုသမှုအတွက်ဆိုရင်ဆရာကြီ
းဟုတ်ကဲ့
ဘယ်အချက်တရားအရေးကြီးမလဲ
။အဲ့လိုမျိုးစွတ်စွတ်ပြောတဲ့နာကျင်မှုဝေဒနာခံစားရတဲ့သူတွေဆိုရင်လမနာမကျင်းအောင်စီးဝါးတွေစနစ်ကျပေးရမယ်။ဆရာဝန်ကြီးတွေနဲ့လည်းကြားပြတာဖြစ်တယ်လို့အဖော်အနေနဲ့လည်းစကားတွေပါပြီးပြောပြီးအားပေးတာတွေလုပ်ပေးရမယ်။စွတ်စွတ်ပြောတဲ့မုတ်စုဘူတို့မုတ်စုမတို့ကွဲကွာနေတာတို့တယောက်ထဲနေရတာတို့အစိုးရလူမျိုးတွေတယောက်ထဲနေတဲ့သူတွေအရက်ကလည်းတောက်တယ်ဆိုတဲ့သူတွေကြတော့အောင်မြင်မဲ့တက်တယ်လို့ခွန်းလမ်းများဆိုဒီလိုလူမျိုးတွေကတော့စက်ကြီးတွေကိုစောင့်ရှောက်တဲ့ခေတ်အတွင်းတွေမှာဝိုင်းပြီးတော့စောင့်ကြည့်ဓာတ်မျိုးတွေလုပ်ပေးတင်တာပေါ့မိသားစုတွေရှိတဲ့သူတွေကတော့မိသားစုတွေကသူတို့ရဲ့စိတ်ပိုင်းဆိုင်ရာဝေဒနာရုပ်ပိုင်းဆိုင်ရာနာတာကြီးဝေဒနာတွေရှင်အဲ့ဒီဆရာကိုစနစ်တကျလည်းကုသပေးတာဖြစ်တယ်လို့သူတို့ရဲ့ကူးဝေရာဘာသာလိုက်ဘာသာရေးနည်းလေးနဲ့လည်းပြင်ရင်အောင်အတိုင်းဆောင်ကူညီလုပ်ကြတယ်ရမယ်ပြောင်းထဲမှာထားပဲနဲ့စကားပြောပုံလေးနဲ့နေပြီးတော့じゃနေရန်စောင့်ကြည့်နေတယ်ဆိုရင်တော့အဲဒါသက်သေဖို့အခွင့်အလမ်းနည်းအောင်ခုပြေးနိုင်မှာဖြစ်ပါလိမ့်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီတက်ကြီးရွယ်ဦးတွေမှာမိမိကိုယ်ကိုသက်သေနိုင်လောက်အောင်ဖြစ်တဲ့ယောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်တွေရော
ဒီတက်ကြီးရွယ်ဦးတွေမှာသွားသွားတိုးတိုးပါပဲဟိုစိတ်တက်ကြတယ်စိတ်တက်ကြပြီးတော့သေခြင်းနဲ့ဆိုတာတွေရပဲပုံများတာများပါတယ်ဒီရွယ်ဦးတွေမှာတော့အဲ့ဒါစိတ်တက်ယောဂါကြောင့်အဲ့ဒီလိုကျင်းသွားသွားပြောတဲ့အလားနာတာကြီးယောဂါတွေသက်သက်ကြီးပြီဆိုတော့လေနှလုံးယောဂါတွေရောစီတူတွေရောတွေးတူတွေရောမျိုးစုံကဖြစ်ကြတာဟုတ်နောက်နာကျင်မှုကြီးကျယ်ခံစားရတာတွေကလည်းရှိပြီးတော့ဤကြံဆန်တဲ့သူတွေမှာသက်ပြေးတတ်တာဆိုတော့ကျွန်တော်တို့မိသားစုတွေအနေနဲ့ပြင်ညာနာယူရရနဲ့အဖို့နေနဲ့သူတို့ရင်ဖွင့်ကြကြတယ်ရင်ဖွင့်လို့ရအောင်ပြောကြကြတယ်ပြောလို့ဆိုလို့ရအောင်အတူတူနေပေးမယ်ဝိုင်းဝန်းပြီးတော့ဘာသာရေးလုတ်ကင်တာလေးတွေနဲ့အလားမိသားစုနဲ့ပြောပြောရှင်းရှင်းနေလို့ရအောင်လေးတွေစီစဉ်ပေးမယ်ဆိုရင်တော့အများကြီးအထောက်အကူပြုပါမယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးခန္ဓာကိုအခုလိုကြာသာပရင်းနဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်နိုင်ငံတော်ရဲ့ထိတ်တန့်လျှို့ဝှက်ချက်အဖြစ်သတ်မှတ်ထားတဲ့ကြောက်စိမ့်လုပ်ငန်းမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေမိသားစုထိတ်ဆုံးကပါဝင်နေပုံကိုရေးသားထားတဲ့အစီရင်ခန်းစာကိုဦးအောင်ခင်ပြန်လည်သုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့တူတင်ပြထားပါရဲ့ရှင်
ရွန်ခဲ့တဲ့အောက်တိုဘာလကကချင်ပြည်နယ်မှာတန်ချိန်200ကျော်ရှိပြီးတန်ဖိုးဒေါ်လာ300ကျော်ရှိနိုင်တဲ့ကြောက်စိမ့်ဒုံကြီးတွေ့ရှိတဲ့သတင်းကိုကမ္ဘာစာနယ်ဇင်းတွေမှာပေါ်ပြပါတယ်။ဘာကန်ဒေသမှာအစိုးရနဲ့ဖက်ဆက်လုပ်ကိုင်းနေတဲ့ရတနာတောင်တန်းကြောင်မြက်ကုမ္ပဏီရဲ့လုတ်ကွက်မှာတွေ့ရှိတာကြောင့်တိုင်းပြည်အတွက်အကျိုးရှိမယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့ကြောက်စိမ့်ကိုနိုင်ငံတော်လျှို့ဝှက်ချက်လုပ်ထားလို့တိုင်းပြည်အကျိုးမခံစားရကြောင်း2015အောက်တိုဘာထုတ် Global Witness အဖွဲ့ရဲ့128မျက်နှာအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။တိုင်းပြည်မှာပြုပြင်ပြောင်းလဲရေးလုပ်နေပါတယ်လို့ဦးသိန်းစင်အစိုးရကကြွေးကြော်နေပေမဲ့မပြောင်းလဲနိုင်တာကတော့ကြောက်စိမ့်လုပ်ငန်းဖြစ်ပါတယ်။2014တနှစ်ထဲမှာတင်ကြောက်စိမ့်ဝင်ငွေဒေါ်လာသန်း3000ကျော်ရှိနိုင်တယ်လို့ကမန်တာမှုတိုင်းပြည်အသေးစိတ်ထုတ်လုပ်မှုရဲ့တဝက်နီးပါးရှိနေပါတယ်။တော့များတဲ့ဒေါ်လာတွေကိုအများဆုံးအချိုးအမြတ်ခန်းစားရသူတွေထဲမှာဦးတန်းရွှေမိသားစုကရှေ့ဆုံးကပါဝင်ပါတယ်။
ဥတန်းရွှေရဲ့မြေကမန်ယူဘောလုံးဘင်းကိုဒေါ်လာ300,000နဲ့ဝယ်ဖို့ကြံစည်တဲ့သတင်းဟာကျန်းသာမှုပမာဏကိုပြတ်တန်နေပါတယ်။ဥတန်းရွှေနိုင်ငံရေးမလုပ်တော့ပေမဲ့ဇနီးတဲ့ဒေါ်ကြိုင်ကြိုင်ဟာကျောင်းမြတ်လုပ်ငန်းမှာတက်ကြွစွာပါဝင်နေစေဖြစ်တယ်လို့ဆိုပါတယ်။ဥတန်းရွှေမိသားစုပိုင်ကျောက်စိန်ကုမ္ပဏီတွေကိုဂျိုင်းအင်တာနက်ရှင်နယ်လို့ခေါ်ပါတယ်။ဥတန်းရွှေရဲ့သားတွ ရထားပါတယ်သူတို့ရဲ့လက်အောက်ခံကျွဲဝါဆုံးဆိုတဲ့ကုမ္ပဏီကတော့ Richest Gems ဆိုတဲ့အင်္ဂလိပ်အမည်နဲ့မှတ်ပုံတင်ထားပြီးကြောက်စိမ့်လုတ်ကွက်3ခုရထားပါတယ်ဦးသန်းရွှေမီသားစုရဲ့လုတ်ကွက်6ခုမှာဆက်အင်အား3ပြီးစစ်တပ်အဆောင်အရှောင်းနဲ့ဒူတာမှုပတ်ဝန်းကျင်ပျက်စီးတာများပါတယ်ဦးသန်းရွှေမီသားစုလုပ်ငန်းနဲ့တရုတ်တို့ဆက်သွယ်ပုံကတော့မရှင်းဘူးလို့ဆိုပါတယ
်ဦးသန်းရွှေမီသားစုရဲ့ကြောက်စိမ့်လုတ်ကွက်တွေမှာတရုတ်တွေလုတာများတယ်လို့လည်းပြောကြပါတယ်ချိန်အုပ်စုနဲ့နိုင်အုပ်စုရဲ့လက်အောက်ခံကုမ္ပဏီတွေဟာဝတ်တပ်ဖွဲ့နဲ့ဝတ်ပြည်ပြည်သူ့ပါတီရဲ့လက်အောက်ခံကုမ္ပဏီတွေနဲ့လက်တွဲလုပ်ကင်ကြတယ်လို့ဆိုပါတယ်ဦးသန်းရွှေမီသားစုပိုင်းကျွဲဝါဆုံးကုမ္ပဏီနဲ့ဝပိုင်တက်ခမ်းကုမ္ပဏီတို့ရဲ့ညွှန်ကြားရေးမှူးဟာဝကောင်းဆောင်ပေါ့ယူဆိုင်ရဲ့တမဲအိုက်ဟော်ဆိုသူဖြစ်ပါတယ်အစင်းခါစားအရဆိုရင်ဦးသန်းရွှေမီသားစုမှာဒေါ်လာသန်းပေါင်းတောင်းချီပြီးရှိနေမယ်လို့ကမှန်းရပါတယ်လွန်ခဲ့တဲ့ဩဂုတ်လကတရုတ်ကိုယ်စားလှယ်အဖွဲ့နေပြည်တော်ရောက်လာစဉ်ဦးသန်းရွှေကိုတွားတွေ့တာကိုကြည့်ရင်တရုတ်နဲ့ဆက်သွယ်မှုကိုကမှန်းနိုင်ပါတယ်မြမအရေးကိုတရုတ်ကအတွင်းသည့်ဖြစ်နေပုံရပါတယ်
ကချင်ပြည်နယ်တိုင်းမှုဟောင်းနဲ့ကြည်လက်ဖွံ့ဖြိုးရေးဝန်ကြီးဟောင်းဦးအောင်မြင့်ကျန်းဖွန့်ပါတီအတွင်ရေးမှူးဟောင်းဗိုလ်ချုပ်ဟောင်းမုံဦးမောင်မောင်သိန်းလူမှုဝန်ထမ်းဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဖုံးဆွေနဲ့ဤပညာဒုဝန်ကြီးဟောင်းဗိုလ်မှူးချုပ်ဟောင်းဦးဝင်းတန်းတို့ကိုလည်းကြောက်စိမ့်ကြောင့်တထိတ်ဖြစ်လာသူတွေအဖြစ်ဖော်ပြထားပါတယ်အင်္ဂလိပ်ဗိုလ်ချုပ်ဝင်းဂိတ်အမည်ကိုသုံးပြီးမြန်မာဝင်းဂိတ်ကြောက်မြတ်ကုမ္ပဏီကိုဦးအောင်မြင့်ကတည်ထောင်ပါတယ်ဝင်းဂိတ်ကုမ္ပဏီဟာစစ်တပ်ပိုင်ကုမ္ပဏီနဲ့လက်တွဲလုပ်ကိုင်ပါတယ်ဘိုးချုပ်ဟောင်းဦးမမောင်သိမ်းမိသားစုဟာဖားကန့်မှာမြက်ရမုံနဲ့မျိုးနွယ်ကြောက်စိမ့်လုတ်ကွက်ကိုပိုင်ဆိုင်ပါတယ်2015 AB မှာမြက်ရမုံမှာမြေပြိုလို့ဒေသခံ90လောက်တေဆုံးသွားပါတယ်ဒေါ်လာတန်းထောင်ချီပြီးချမ်းသာသူတွေဖြစ်ပါတယ
်ဒုဝင်ကြီးဟောင်းဘိုးမှုချုပ်ဟောင်းဦးဖုံးဆွေဟာရွှေအင်းဝကြောက်မြက်ကုမ္ပဏီကိုပိုင်ပြီးဘိုးမှုချုပ်ဟောင်းဝင်းတန်းကတော့မြန်မာ Imperial Jade ကုမ္ပဏီကိုပိုင်ဆိုင်ပါတယ်စစ်တပ်ပိုင်မြမစီးပွားရေးဦးပိုင် limited နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့မှလည်းကြောက်စိမ့်လက်ကွက်တွေရှိပြီးနှစ်စဉ်ဒေါ်လာတန်းရာနဲ့ချီပြီးဝင်နေပါတယ်။ခရိုနီတွေထဲမှာထွန်းမြင့်နိုင်ရဲ့ Asia Wall နဲ့တေးစားရဲ့ထူးအုပ်စုဟာတင်ရှားပါတယ်။ကြောက်စိမ့်ကုမ္ပဏီ12ခုပိုင်နဲ့ Ever Winner အုပ်စုကိုတော့လူ widetilde နေပေမဲ့ကမ္ဘောဇာဦးအောင်ကိုဝင်းနဲ့ SkyNet ဦးကျော်ဝင်းတို့နဲ့ဆက်နေတယ်လို့ဆိုပါတယ်။ဝပီနေကမူရည်ရာစာဝေစုချံဟာလဲကြောက်စိမ့်ကုမ္ပဏီ၅ခုပိုင်သူဖြစ်ပါတယ်။ကချင်ပြည်နယ်လက်နက်ကိုင်ပဋိပက္ခဟာကြောက်စိမ့်လုပ်ငန်းနဲ့ဆက်ဆက်နေပါတယ်။ KIA KIO အတွက်ကြောက်စိမ့်ဟာအဓိကဝင်ငွေဖြစ်ပါတယ်။ကြောက်စိမ့်ငွေကိုကချင်ဘက်ကရောအစိုးရတပ်ဘက်ကရောလိုလားကြပါတယ်။ရင်းချမ်းရေးရသွားရင်ကြောက်စိမ့်တွင်းပိုင်နဲ့စစ်ဘုံမိသားစုတွေနဲ့ကုမ္ပဏီတွေလက်တိတ်သွားနိုင်ပါတယ်။ဒါကြောင့်ငင်းချမ်းရေးဆွေးနွေးပွဲလုပ်မယ်ဆိုရင်ကြောက်စိမ့်နဲ့အခြားသင်ယဇတ်တဝေခွဲရေးကိုအလေးပေးတဲ့ကြောင်း Global Witness ကတင်ပြထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြားတာပရိနေညတိုင်းညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ပါလိမ့်ရှင်။တိုင်းရင်သတင်းလှကန္တာကိုမထုတ်လွှင့်ခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပြရစေအောင်ရှင်။
တော်ရရှင်များရှင်တိုင်းဒေသဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေအထိရောက်နေပါပြီလားဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။ဒါရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စစ်စင်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုနောက်ဆုံးကြန်နေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကွန်ပျူတာတက်သူចောင်းသားမောက်ကွန်ဆိုင်အောင်ကိုတနက်နေ့ပြစ်တက်ခဲ့တဲ့မြမတက်မတော်သားကိုမြစ်ချနာတရားရုံးကနေထောင်တန်းနဲ့အလုကျန်နဲ့ချမှတ်လိုက်ပါတယ်။တနင်္လာရီတိုင်းရေဖြူမျိုးနဲ့တဲချောင်းများမှာဝန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့တယ်ဆိုတာနဲ့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KNU တို့အကြားကစစ်ရေးတင်းမာမှုတွေအတွင်းဇိုင်းအောင်ဒုက္ခသည်စခန်းကစစ်ပေးဆောင်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားချင်ရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မြစ်ကျနာကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုတနက်နက်ပြစ်တက်ခဲ့တဲ့မြမတမတော်ကတတ်သားမောင်မောင်ကိုမြစ်ကျနာတရားရုံးကနေဇန်နဝါရီလ4ရက်နေ့မှာထောင်ဒဏ်နဲ့အလုကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်အခုလိုစီရင်မှုအပေါ်မှာမိသားစုဝင်တွေနဲ့ကချင်တရားရေးဆိုင်ရာအတိုင်းဝန်းတွေကတော့လူသက်မှုရဲ့ပြစ်ဒဏ်ဟာ9နှစ်ထက်မနည်းဖြစ်သင့်ပြီးပြစ်ဒဏ်နှစ်နှစ်ချမှတ်တဲ့အပေါ်မကြေမနပ်ဖြစ်နေတယ်လို့လည်းသိရပါတယ်ဒီအမှုကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလူသေးမှုပုံမှန်304ကကြီအရာဆွဲချက်တင်အရေးယူခဲ့တာဖြစ်ပြီးတရားခံကိုလည်းတက်မတော်ကနေအပြီးပိုင်းထုတ်ပယ်ခဲ့ပါတယ်အသက်16နှစ်အရွယ်ကွန်ပျူတာတက္ကသိုလ်ကျောင်းသားမောင်ကွန်ဆန်းအောင်ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခလက်အောင်တက်မတော်ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်929ကစစ်သားမောင်မောင်နဲ့ဒုတက်ချက်နန်ဟီခင်တန်တို့ကနေလက်နက်လူရက်တဲဆိုပြီးပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ညမှာပြစ်တက်ခဲ့ပါတယ
်မွန်ပြည်တပ်ပါတီအခြေချလှုပ်ရှားနေတဲ့တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်တဲချောင်းဖျားမှာကရင်မျိုးတပ်စီယုံ KNU နဲ့ဝန်ပြည်တပ်ပါတီတို့စနဝိုင်လာ17ရက်နေ့ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုနှစ်ကြိမ်ထပ်မံဖြစ်ပွားခဲ့ကြပါတယ်။ KNU ဘက်ကနေဝန်ပြည်တပ်ပါတီတပ်စခန်းကိုလက်နက်ကြီးတွေနဲ့စတင်ပြစ်ခတ်ခဲ့တယ်လို့ဝန်ပြည်တပ်ခရိုင်ကော်မတီဝင်တဦးကပြောပါတယ်။နှစ်ကြိမ်ပြစ်ခတ်တိုက်ခိုက်မှုအတွင်းဝန်ပြည်တပ်ပါတီဘက်ကတပ်သား3ဦးတန်ရာရရှိခဲ့တယ်လို့ခရိုင်ကော်မတီဝင်တဦးကပြောပါတယ်။ထဝယ်ခရိုင်ရေဖြူမြို့နယ်အတွင်းဒေသတချို့ဟာဝန်ပြည်တပ်ပါတီနဲ့ KNU အကြမ်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားဖွယ်ရာဖြစ်နေတာပါ။ဝန်ပြည်တပ်ပါတီနဲ့ KNU တို့ဟာ1988ခုနှစ်ကနေမြေငင်းပွားမှုပြဿနာကြောင့်စီရေပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးစစ်ဆန်ညှိနှိုင်းမှုအရစီရေပြဿနာပြေလည်သွားခဲ့တာ28နှစ်နီးပါးရှိခဲ့ရာကနေ2016ခုနှစ်စက်တင်ဘာလ10ရက်နေ့ကစပြီးနေမြေငင်းပွားမှုနဲ့တိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်
ရခိုင်အမျိုးသားပါတီ ANP က ALD ပါတီဝင်ဟောင်းတွေပါတီအသစ်တစ်ခုထူထောင်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းမှာရွေးကောက်ပွဲကော်မရှင်ထံမှတ်ပုံတင်သွင်းဖို့စီစဉ်နေပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့မှာအခုလ9ရက်နေ့ကနေ10ရက်နေ့အထိ2ရက်ကြာပြုလုပ်ခဲ့တဲ့ ALD ပါတီဝင်ဟောင်းတွေတွဲဆုံတဲ့အစည်းအဝေးမှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဥဆောင်ကော်မတီတူဖြစ်သူဦးမျိုးကျော်ကပြောပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ကိုရခိုင်ပြည်သူတွေတောင်းဆိုမှုနဲ့2015ရွေးကောက်ပွဲမတိုင်မီပူပေါင်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ပါတီနှစ်ခုကိုပေါင်းစည်းပြီးနောက်ပါတီခေါင်းဆောင်ပိုင်းမှာသဘောထားမတူညီမှုတွေနဲ့ပါတီရင်းပြဿနာတွေကြောင့် ALD ပါတီဘက်ကခေါင်းဆောင်အများစု ANP ကထုတ်ပယ်ခံခဲ့ရပြီးနောက်မှာအခုလိုပါတီတစ်တစ်ခုထူထောင်ဖို့ဖြစ်ပေါ်လာတာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခန့်ကျိုင်းတောင်မြို့မှာပျက်စီးနေတဲ့တဘာဝပတ်ဝန်းကျင်နဲ့ပြုံးတီးနေတဲ့တစ်တောတွေကိုကာကွယ်ထိန်းသိမ်းဖို့အတွက်ရည်ရွယ်ပြီးဒေတာတွင်ရှမ်းလူငယ်နေရာကျော်တို့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။စန္ဒဝဲလာရှိရနေ့ကကျိုင်းတောင်မြို့ရက်ွက်တစ်ကူမုံရွာကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ရမှာတစ်ပင်တွေစိုက်ပျိုးတွားဖို့လူငယ်တွေကိုအသိပညာပေးတွားဖို့စတာတွေလှုပ်ဆောင်တွားမယ်လို့လူငယ်ခေါင်းဆောင်ဆိုင်စင်လန်းကပြောပါတယ်။ စင်တောင်မြို့ဟာမြန်မာနိုင်ငံအတွင်းမြင့်ဆုံးရစ်တစ်ခုနဲ့အကြီးမားဆုံးရာလက်စစ်ထုတ်လုပ်တဲ့ဒေတာဖြစ်တဲ့အပြင်ရှမ်းပြည်နယ်ထဲမှာတောတောင်ထူထပ်ဆုံးကျွန်းတစ်အပေါ်များဆုံးဒေတာဖြစ်ပြီးစစ်ဆိုးရလက်ထက်က True Trading အပါအဝင်ကုမ္ပဏီကြီးတွေ B2 စစ်ပိုင်ဆိုင်တဲ့ကုမ္ပဏီတွေကျွန်းတစ်နဲ့တစ်မာတွေခုတ်ယူရောင်းချမှုကြောင့်တစ်တော်ပြုံးတိမှုတွေဖြစ်ပေါ်ခဲ့တယ်လို့ကျင်းတောင်မြို့တဘာဝပတ်ဝန်းကျင်မြတ်နိုးသူများကပြောပါတယ်
ချင်းပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟွန်းခင်ဟာရင်မတော်တဆဖြစ်မှုကြောင့်ဇန်နဝါရီလ6ရက်နေ့နံနက်ပိုင်းမှာမင်းတပ်မြို့ပြည်သူ့စေယုံမှကွယ်လွန်သွားခဲ့ပါတယ်။အသက်38နှစ်အရွယ်ဦးဟွန်းခင်ဟာဇန်နဝါရီလ5ရက်နေ့ညနေပိုင်းမတူပြည်မြို့မှာသူစီးနှင်းလာတဲ့မော်တော်ဆိုင်ကယ်အတိုက်ခံရမှုကြောင့်ဦးခေါင်းမှာပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးညတွင်ချင်းမန္တလေးပြည်သူ့စေယုံကြီးကိုပို့ဆောင်ဖို့ထွက်ခွာလာစဉ်မင်းတပ်မြို့ပြည်သူ့စေယုံအရောက်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးဟွန်းခင်ဟာ2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစားပြုအနေနဲ့မတူပြည်မြို့ပြည်နယ်လွတ်တော်မဲဆန္ဒနေမြေအမှတ်1ကနေဝင်ရောက်ရှင်ပြန်အနိုင်ရရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးသတင်းလာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ကချင်လူလက်ရေးတက်မတော် KAY တို့ကြားကစစ်ရေးတင်းမာမှုအတွင်းဒုက္ခသည်စခန်းနီးပစ်ခတ်လာတဲ့လက်နက်ကြီးတွေကြောင့်ဒုက္ခသည်တွေထပ်ဆင့်ထွက်ပြေးနေကြရပြန်ပါတယ်။တရုတ်နယ်စပ်ဝိုင်းမော်မြို့နယ်ဇိုင်းအောင်စစ်ပီးဒုက္ခသည်တွေအခြေအနေအခက်အခဲတွေကိုဆမ်ကနေစူးစီးထားပြီးတော့နူးပန်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဝိုင်းမော်မြို့နယ်အတွင်းမြမတက်မတော်နဲ့ကချင်လူလက်ရေးတက်မတော် KAY တွေတိုက်ပွဲဖြစ်ပွားခဲ့ခြင်းဇိုင်းအောင်မွန်ကစုစစ်ပြေဒုက္ခသည်ဖက်မှာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေစခန်းကနေထွက်ပြေးတိမ်းရှောင်နေရတာ၃ချိန်ရှိသွားပြီဖြစ်ပါတယ်။စစ်ပြေးရှောင်နေအနေနဲ့လက်ရှိအချိန်မှာတရုတ်မြန်မာနယ်စပ်မြန်မာဖက်ချမ်းမှာပဲတိမ်းရှောင်နေရတယ်လို့မကားရန်စစ်ပြေဒုက္ခသည်တဦးကပြောပါတယ်။
ဒီကတော့ကျောင်းကစစ်ပြေဒုက္ခတွေပဲမင်းကစကြတဲ့အိမ်ကဒီစကြတဲ့အခါကလည်းအစိုးရကနဲ့စစ်တပ်ရဲနဲ့ပြန်နိုင်ရှင်နေလို့ကြားရတာအဲလည်းဆိုတော့ကျွန်တော်ကတော့ကချင်းစစ်ပြေအဲ့ကမ်းမှန်နေတယ်ဆိုတော့အားလုံးကတော်တော်စောင့်ထဲမှာအားလုံးကိုယ်ကြီးလည်းအဲ့ဒီလည်းနေရာမှာပြန်နေကြတယ်ပေါ့
ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေဇိုင်းအောင်မွန်ကာစုစခန်းကိုလက်နက်ကြီး5ချိန်ကျခဲ့လို့နေဆက်တပတ်ချောင်းပေးတလျှောက်တစ်တော်တွေမှာတိမ်းရှောင်နေရမှာဇန်နဝါရီလ10ရက်နေ့ကတိုက်ပွဲပြင်းထန်စွာထပ်မံဖြစ်ပွားလာတာကြောင့်တရုတ်ဖက်ချန်ပြေးဝင်လာချိန်တရုတ်လုံခြုံရေးတပ်များစီတားခဲ့တယ်လို့ဆိုပါတယ်အလွန်အေးခဲပြီးကြမ်းတမ်းလာတဲ့ရာသီဥတုကြောင့်တောတောင်ကြားခိုလုံစရာနေရာမဲ့ဖြစ်နေတဲ့ဒုက္ခသည်တွေ3000ကျော်ရှိပြီးအစားအသောက်အတွက်ခက်ခဲနေသလိုကျန်းမာရေးအတွက်စိုးရိမ်စရာရှိနေတယ်လို့စစ်ပြေးဒုက္ခသည်ကူညီရေးအဖွဲ့ကဥက္ကုမရှာအောင်ကပြောပါတယ
်အသက်ကြီးတဲ့ကလေးသူငယ်တွေအားပါတယ်ဆိုတော့သူတို့ရဲ့ဘီဂင်းလုံချုံရေးအရင်ဒီကြီးရဲ့ပြင်တချို့ကြတော့တော့ဆော့ဖြစ်ပြရတဲ့အနေအထားမှာရှိတော့ကျမရင်းနဲ့ပတ်သက်ရတဲ့တော်စိုးရင်ရတဲ့အနေအထားမှာရှိတယ်တချို့ကြတော့ဒီအတွင်းတိုးတော့ပေါ့နော်အဲစိုးရင်ရတဲ့အနေအထားမှာရှိရပေါ့နော
်ဒီလိုဒုက္ခတဲ့အရေးဖြစ်ရှင်းနိုင်ဖို့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေအနေနဲ့လက်ရှိဖြစ်ပျက်နေတဲ့ပဋိပက္ခတွေအမြန်ချုပ်ငိမ့်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေအမြန်ရက်စဲဖို့လိုအပ်ကြောင်းဥက္ကုမရှာအောင်ကပြောပါလေကချင်ပြည်နယ်တွင်မြမတက်မတော်နဲ့ကချင်လူလက်ရဲတက်မတော် KAY တို့ဟာ2012ခုနှစ်ကတည်းကတိုက်ပွဲဖြစ်ပွားနေတာဖြစ်ပြီး NLD အစိုးရတဲ့လက်ထက်မှာဒီပြဿနာတွေကိုပြင်လဲအောင်ညှိနှိုင်းဖြေရှင်းနိုင်မယ်လို့ကချင်လူထုကယုံကြည်မျှော်လင့်ထားတာဖြစ်ပေမဲ့လက်ရှိစည်ရေးအခြေအနေဟာပုံမှန်ဆိုးဝါးလာတဲ့အခြေအနေမှာပဲရှိနေတာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုတ်ခရိုင်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာတခြားဒေသကနေလာပြီးတာဝန်ထမ်းဆောင်နေတဲ့မူလရမ်းပြကျောင်းဆရာမ200နီးပါးကိုမိမိဒေသအတွင်းပြောင်းရွှေ့တာဝန်ထမ်းဆောင်ဖို့ပညာရေးဌာနကမကြသေးမီကညွှန်ကြားခဲ့ပါတယ်။မောင်နှုတ်ခရိုင်အတွင်းမှာဘလို့စိုးရိမ်မှုတွေရှိနေပြီးပညာရေးအတွက်ဘလို့အခက်အခဲတွေရှိနေတယ်လဲဆိုတာကိုမောင်အေးကနေခုလိုစူးစီးထားပါတယ်။
ရခိုင်ပင်နယ်မောက်တော်မြို့နယ်ကကျောက်ဆရာမတွေကိုပျောက်ရွှေ့တာဝန်ထမ်းဆောင်ခိုက်တာကတော့မတူညီတဲ့အခက်အခဲတွေကြောင့်ဖြစ်တယ်လို့ရခိုင်ပင်နယ်ပညာရေးညွှန်ကြားရေးမှူးဦးအောင်ကျော်ထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
မင်းကလေးတွေဟာမထမ်းဆောင်လို့တဲ့အတွက်ကိုယ့်ရဲ့ကုဒေတာကိုပြောင်းရွှေ့လိုက်တယ်အခက်ခဲအားလုံးကိုတခါတည်းပြောဖို့ပဲရမှာလဲတယောက်တလေထမင်းဟင်းချက်စားဖို့အခက်ခဲတယောက်တလေကြတော့နေဖို့အိမ်အခက်ခဲတယောက်တလေလမ်းပန်းဆက်တွယ်ရေးအခက်ခဲတယောက်တလေတွေကြတော့လုံခြုံရေးအခက်ခဲရေးအခက်ခဲမျိုးမျိုးရှိကြပါတယ်
အဲ့ဒီညွှန်ကြားချက်အရမောက်တော်မြို့နယ်ကမူလတန်းပြကျောက်ဆရာမှနေရာနှိမ်ပါကမိမိဒေသတွေမှာပျောက်ရွှေ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးလိုက်လဲသောတဲ့နေရာတွေနဲ့လိုအပ်နေတဲ့နေရာတွေမှာအမျိုးသားကျောက်ဆရာ900နှိမ်ပါကိုအစားထိုးသွားမှာဖြစ်တယ်လို့ပြည်နယ်ပညာရေးဌာနတာဝန်ရှိသူတွေကပြောဆိုထားပါတယ်။လုံချုံရေးအနေထားအရကလေးတွေကျောက်မတရားတဲ့အတွက်မိဖတ်တွေစိုးရိမ်နေကြတယ်လို့မောက်တော်မြို့
အတွက်မှာနေချာဆုံးစခန်းတွေတိုက်ခိုက်ခံရပြီးနောက်စာတန်ကျောင်းအလုံးကိုလုံချုံရဲရဲပိတ်ထားခဲ့ပြီးမြို့အမျိုးသားတွေနေထိုင်တဲ့တရင်ကျေးရွာမှာတော့ဆရာတွေမရောက်သေးတဲ့အတွက်ရွာကငှားထားတဲ့ကျောက်ဆရာနဲ့ကျောက်ဖွင့်နေပြီဖြစ်တယ်လို့အဲ့ဒီရွာသူတူကရခိုင်ပါသားနဲ့အခုလိုပြောပါတယ်
ဒီတရင်ရွာမှာတော့မရောက်သေးဘူးဒီရွာမှာကစာတင်နေရတယ်ရွာကငှားထားတဲ့ဆရာနဲ့ပေါ့ဒီကနေ့ဆရာမတယောက်ရောက်လာတဲ့ကြောက်တော်က
မြို့နဲ့အလှမ်းဝေးပြီးလုံချုံရေးအရာစိတ်မချရသေးတဲ့နေဆက်အနေကကြေးရွာအတော်များများမှာတော့အခုအရှင်တိပြုတ်ရှိသွားတဲ့ဆရာမတွေနေရာမှာအစားထိုးကြောက်ဆရာတွေမရောက်သေးသလိုဒေသလုံချုံရေးအရာကြေးရွာသားတွေလည်းရွာပြင်ကိုထွက်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မီဂျီနာကွန်ပျူတာတက္ကသိုလ်ကျောင်းသားမွန်ကွန်ဆိုင်အောင်ကိုတနက်နဲ့ပြစ်တက်ခဲ့တဲ့မြမတက်မတော်ကတက်သားမောင်မောင်ကိုမီဂျီနာတရားရုံးကနေထောင်တန်းနဲ့အလုတ်ကျန်းနှစ်နှစ်ချမှတ်လိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ခဲ့ရတာပါအခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလှိုင်းဒိုမီတာ32နဲ့50တို့ကနေနာဆင်နိုင်တယ်လို့ VOA Facebook စာမျက်နှာကနေပြီးတော့လည်းနာဆင်နိုင်ကြပါလိမ့်ရှင်အခုကြာသပရင်ညပိုင်းအစီအစဉ်တွေအဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
ကာကွယ်ရေးဝန်ကြီးဖြစ်ခန့်အဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးထားတဲ့အငြိမ်းစားဗိုလ်ချုပ်ကြီးဂျိမ်းစ်မက်သစ်ဟာအခုသတင်းကြေညာနေတဲ့အချိန်မှာပဲထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များကြီးရာကော်မတီရှေ့မှာကြားနာစစ်ဆေးခံနေပါတယ်။ဒီဗိုလ်ချုပ်ကြီးမက်သစ်ကိုကာကွယ်ရေးဝန်ကြီးဖြစ်ခံထားနိုင်မှုရာမှာသတ်မှတ်ထားတဲ့အချက်နဲ့ကိုက်ညီဖို့လိုအပ်တဲ့ဥပဒေတရက်ကိုဒီအလက်ပြဋ္ဌာန်းဖို့တဲ့ဒီအထက်လွတ်တော်ကော်မတီကပဲစဉ်းစားနေတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးမက်သစ်ဟာကာကွယ်ရေးဝန်ကြီးဖြစ်ခန့်ခံရမယ်နှစ်ပေါင်း90ကျော်တင်ပထမဆုံးစစ်ဖက်ဝန်ထမ်းဖြစ်လာဖို့ရှိပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်မစ္စရန်အီလီဟာဒီကနေ့မှာတော့ရန်ကုန်မြို့မှာနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပါတယ်။ညနေပိုင်းမှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ဆုံပါတယ်။မနေ့ပြန်မှာမြန်မာနိုင်ငံလူခွင့်ရကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒါပြင်မကြာခင်ရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလည်းတွေ့ရောက်ဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား9ယောက်အသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးရှားရတဲ့ဖွဲ့ကမလေးရှားနိုင်ငံသား15ယောက်ကိုထိန်းသိမ်းထားတဲ့အကြောင်းမလေးရှားနိုင်ငံတို့ The Straits Times သတင်းစာမှာဖော်ပြပါရတယ်။အသက်19နှစ်နဲ့50အကြာလူ15ယောက်ကိုမြန်မာနိုင်ငံသားတွေတိုက်ခိုက်ခံခဲ့ရတဲ့စက်ရုံဒီမှာမလေးရှားရတဲ့ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်တာဖြစ်ပြီးရတဲ့ဖွဲ့ရဲ့မိခွန်းတွေကိုဖြေကြားဖို့6ရက်ရမန်ယူချုပ်နှောင်မှာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်နီဆဒန်မြို့နယ်မှာလှုပ်လှုပ်ကန်နေတဲ့မြန်မာနိုင်ငံသားတွေကိုပြီးခဲ့တဲ့ကြာသပတေးနေ့မှာလက်နက်ကိုင်လူတစုကဓားနဲ့တိုက်ခိုက်တဲ့အတွက်မြန်မာနိုင်ငံသား9ယောက်သေဆုံးခဲ့တာပါ။ကုလသမဂ္ဂဒွန်းမှုဂျိုဟွန်ဘန်ကီမွန်ဟာသူ့ရဲ့မိခင်တိုင်းပြည်တောင်ကိုရီးယားနိုင်ငံကိုဒီကနေ့ပြန်ရောက်သွားပါပြီ။သူဟာသမ္မတရွေးကောက်ပွဲဝင်မယ်လို့ခန့်မှန်းချက်တွေကကြက်ကြက်ပြက်ပြက်ထွက်ထားပါတယ်။ဒီကနေ့ညနေအစောပိုင်းကအစိုးမြို့တော်နေအင်ချွန်းဒေသမှာပြန်ရောက်သွားတဲ့မစ္စတာဘန်ကိုထောက်ခံသူတွေကကြိုဆိုပါတယ်။ရွေးကောက်ပွဲဝင်မှာလားလို့မေးတဲ့အခါမှာတော့သူကအတိအကျမပြောပေမဲ့အလားအလာရှိတဲ့သဘောပြောသွားပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို POE မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.poenews.com မှာလည်းနားဆင်နိုင်ကြပါတယ်။မနက်ဖြန်တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ POE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.